Ogni frutto dei nomi. Noi amami proprio Dio. E Anna coglie tu con tonto avarino. E Anna tu puoi, no? Noi c'è, e io te chiamare lei. Dì, se io, e Anna, senza fai male. Dì, come fanno i due, io mi due, e la dama, e lo, senza iamme su la rue, male cavo la rue, นี่คือมีมีทางนี้มาอีกการีมาแต่ยาตัวเป็นลูกต้องใช้ยามเลือดตัวเราที่ดูยาเลือดตัวเองมาห้องนี้เนาะข้างซ้ายเป็นแม่ตัวเจ้าผู้ดีกูมาข้างซ้ายยาเป็นลูกตาเลยเนี่ยนี่กรรมฐานนี้ว่าเนาะวินเด็ดเข็ดเนี่ยเราที่เราข้างหน้ากูโบมาข้างซ้ายยาเรือวินาเรือกูอีกแต่ขันเนี่ยสูบีต้องเสียงไม่เลือดตัวยาเสียไปเลยดูดีฮะဘဝခကြီးမှာကိုမဖြစ်စေချင်တာတွေကတော့ဖြစ်ကြဖြစ်စေချင်တာကြတော့တခါတလေလည်းဖြစ်ပါတယ်အများအားဖြင့်တော့မဖြစ်တာကများပါတယ်ဒီသမထမ်းကြီးကတော့ဘဝခကြီးလမ်းကြောင်းမှာလောကဓာတ်တရားတွေနဲ့အတွေ့အကြုံတွေကိုပဲထိတ်ကြုံရထိတ်ကြုံရစိတ်ချမ်းသာစွာနဲ့အဆင်ပြေအောင်နေနိုင်ရေးအတွက်ဖြစ်ပါတယ်စိတ်ဆင်းရဲမှုတွေဖြစ်လာရင်များသောအားဖြင့်လူတွေကတော့ပြဿနာကိုရှောင်ကြဉ်ထွက်ပြေးတိမ်းရှောင်နေလေရှိပါတယ်။မဟုတ်ရင်လည်းစိတ်ရဲ့အာရုံကိုဖျော်ဖြေမှုတစ်ခုခုနဲ့လည်းကျောင်းလေးပြတ်တက်ကြပါတယ်။လူရှင်တို့ဇပွဲတို့ကြွားမယ်၊ပြတ်ကြွားပြီးအရက်တောက်မယ်။မဟုတ်ရင်လည်းအိမ်မှာနေပြီးတီဗီကြည့်နေလေဒီလိုဆက်စားနေရတဲ့စိတ်ဆင်းရဲမှုတွေကိုမေ့ပျောက်သွားအောင်လုပ်ကြပါတယ်။ဒါတွေဟာပြဿနာတွေရဲ့အဖြေတော့မဟုတ်ကြပါဘူး။စိတ်ဆင်းရဲမှုတွေကတော့ရှိနေသေးတာပါပဲ။အမှန်မှာတော့ဒီလိုနည်းတွေဟာစိတ်တောကကိုပုံဝိုက်တဲ့နည်းနဲ့တိုးပွားပေးနေတာပဲဖြစ်ပါလေ။ရှေးကပညာရှိကြီးတွေ၊သူတော်ကောင်းကြီးတွေကလူသားတွေဆင်းရဲဒုက္ခကလွတ်မြောက်ရေးအတွက်အမျိုးမျိုးပဲကြိုးစားခဲ့ကြပါလေ။တချို့ကတော့စိတ်တောကကိုပျော်ရွှင်မှုတွေနဲ့မဖြစ်တော့ခြင်းနဲ့မိမိတို့ယုံကြည်အားထားကိုးကွယ်ရာဖြစ်တဲ့ဖရာတို့၊နတ်တို့၊ဘိုးတော်တို့အစရှိတဲ့မျိုးနဲ့စိတ်ထဲကပဲဖြစ်စေတန်းတက်လိုက်၊ရှင်းကွလိုက်ရင်စိတ်အာရုံတွေတောင်းလဲသွားပါလိမ့်မယ်လို့ပြောကြပါတယ်။ဒီသူတော်ကောင်းကြီးတွေ၊ပညာရှိကြီးတွေကစိတ်ရဲ့အသွင်ပိုင်းအထိစူးစမ်းကြည့်ပြီးဘာကြောင့်စိတ်ဆင်းရဲခြင်းဖြစ်နေရတာလဲလို့ရှာဖွေကြပါတယ်။အပေါ်ရန်အမြင်နဲ့တော့ပြင်ပလောကကြီးထဲမှာဖြစ်နေတဲ့ကိစ္စတွေမှာအခုခုမှားသွားလို့ကိုမဖြစ်စေချင်တာဖြစ်လို့ကိုဖြစ်စေချင်တာတော့မဖြစ်လို့လို့ထင်ရပါတယ်။ဘယ်လောက်ပဲချမ်းသာချမ်းသာဘယ်လောက်ပဲတကူအာဏာရှိရှိတစ်ကဘာလုံးကိုအုပ်စိုးရတဲ့ဘယင်အေကရဲ့ကြီးပဲဖြစ်ဖြစ်တစ်သက်တာလုံးမစိတ်တာမဖြစ်စေရဘူးစိတ်တာပဲဖြစ်ရမယ်လို့တော့မလုံနိုင်သွားပါဘူး။ကိုယ်မကြိုက်တာမဖြစ်စေချင်တာတစ်ခုကတော့ဖြစ်တတ်တယ်ဆိုရင်လူတွေဟာစိတ်ထဲမှာအကုသို့စိတ်တွေဖြစ်လာတတ်ပါတယ်။လောဘစိတ်ဒေါသစိတ်ညာလုံလို့တဲ့စိတ်တွေပေါ့။လူကျင်နာပေးကိုစမ်းတနေပြီးတွေ့တာဆွဲလာနေမှုတွေဟာလည်းအင်မတန်များတာပဲ။ဒီလိုစိတ်တွေဖြစ်တဲ့အခါမှာစိတ်ဆင်းရဲမှုကိုအင်မတန်ခံစားကြရပါတယ်။တချို့ကြတော့လေသူတို့လုံကြီးအားထားတဲ့မတူပြောတော်သူအစရှိတဲ့ကိုစလိုက်ရင်ဒီလိုစိတ်ဆင်းရဲတွေကပြုတ်ပွေသွားတတ်ကြပါတယ်စက်တရာရသွားကြပါတယ်ဒါဟာဒီမတ်တွေပြောတော်တွေကသူတို့ကိုကိုးကွယ်တာကိုသဘောကျပြီးစိတ်ချမ်းသာအောင်လုပ်ပေးလိုက်တာမဟုတ်ပါဘူးစိတ်ရဲ့အာရုံကိုကြောင်းပေးလိုက်တော့စက်တရာရသွားတာဖြစ်ပါတယ်ဒါဟာလည်းကောင်းတဲ့နည်းတစ်ခုပါပဲစိတ်ချမ်းသာရရလို့အကူအညီပေးတဲ့လောက်လည်းပေးပါတယ်ဒါပေမဲ့အရိယာဖြစ်တဲ့ပုဂ္ဂိုလ်များကတော့ဒါနဲ့မကျေနပ်သေးပါဘူး။စိတ်ရဲ့အနေဆိုင်သောအပိုင်းအထုကိုစူးစမ်းခဲ့ကြပြီးလုံလံကြည့်ကြည့်တစ်ခုလုံးကိုရှာဖွေတော့အမှန်တရားကိုတွေ့ကြပါတယ်။အမှန်တရားကိုဘုရားနာမယဉာဏ်နဲ့ထိတွေ့ခံစားပြီးတဲ့နောက်ဒီပုဂ္ဂိုလ်တွေဟာသူတို့ရဲ့အစင်းရဲ့ဒီအမျိုးမျိုးတွေကလွတ်မြောက်ခဲ့ကြပါတယ်။သူတို့ရဲ့စိတ်ကိုဖြူစင်တန်ရှင်းအောင်လုပ်ပြီး အခုလိုစိတ်တွေအားလုံးကကြုံလွန်လာပြီးမေတ္တာကရုဏာအပြည့်အဝဖြစ်တယ်အနည်းအကျဉ်းလုံးဝကင်းစင်တဲ့စိတ်တွေဖြစ်ပေါ်လာကြပါတယ်ဒီလိုမေတ္တာကရုဏာစိတ်တွေနဲ့ဒီလိုအမှန်တရားတွေကိုကိုယ်တိုင်သိနိုင်ခံစားနိုင်တဲ့မိကောင်းလမ်းကောင်းတွေကိုလည်းဝေငှပေးကမ်းခဲ့ကြပါတယ်မိဘကိုမျက်မှောက်ပြုပြုပြီးသူပုဂ္ဂိုလ်ကြီးတွေကတခြားဘာတွေသိခဲ့ကြသေးသလဲဆိုတော့အစမ်းနဲ့ရုပ်ဖတ်နေတာမေတ္တဘဝနာနည်းစိတ်ကူးထဲမှာမျက်စိထဲမှာပေါ်လာအောင်ရှုနေတဲ့ဘဝနာနည်းတွေဟာစိတ်ရဲ့တက်တာမှုကိုတော့ခဏတော့ရနိုင်သေးတယ်မလို့အခုတို့စိတ်တွေမရှိတော့ဘူးကြောက်ပြသွားပြီလို့တော့ခင်ရပြင်းလို့အမှန်ကတော့စိတ်ရဲ့အပေါ်ညာအပိုင်းကနေထွက်ပေါ်သွားပြီကြောက်ပြသွားကြပြီစိတ်ရဲ့နှစ်ဆိုင်ရဲ့အပိုင်းတွေကိုထိုးထွင်းလိုက်ခြင်းပဲဖြစ်ပါလေဒီအခုတို့စိတ်တွေဟာစိတ်ရဲ့နှစ်ဆိုင်တဲ့အပိုင်းကိုလောက်သွားပြီးတော့ပွားများနေကြပါလေဒီစိတ်ရဲ့နှစ်ဆိုင်တဲ့အပိုင်းဟာကိုယ်ခန္ဓာနဲ့အမြဲတမ်းဆက်သွယ်နေပါလေကိုယ်ခန္ဓာမှာဖြစ်ပျက်နေတဲ့ဝေဒနာတွေနဲ့ဆက်သွယ်ပြီးဒီစိတ်ဓာတ်မစိတ်ဓာတ်ဒီဝေဒနာကိုလိုချင်တာမလိုချင်တာဒီနဲ့ပြန်ပြီးတုံ့ပြန်နေကြပြီသင်္ခါရအတစ်တွေပွားများနေကြပါလေစိတ်ရဲ့အပေါ်ယံဒါကတော့လူတွေဟာငါဒီခါတာကလေးယူလိုက်လို့ဒီနတ်ဒီဘိုးတော်ကိုညှင်းညှင်းပြီးကိုယ်ဝယ်လိုက်လို့ငါအခုတို့တွေစိတ်ကြီးမရှိတော့ဘူးအခုတို့စိတ်ကြီးပုံမှန်ပြီလို့ထင်မှတ်နေရပြီလို့အမှန်ကတော့အခုတို့စိတ်ကြီးကညာတိုင်းလုံးအပြည့်လွတ်မြောက်သေးတာမဟုတ်ပါဘူးဒီဤလေတာကြီးဟာစိတ်ရဲ့နှစ်ဆိုင်တဲ့အပိုင်းမှာပွားပြီးကင်းအောင်နေပြီးမပေါက်ကွဲသေးတဲ့ငြိမ့်သက်နေတဲ့ဤတော်များလို့ရှိနေကြပြီးသူတို့ကိုအနုတယကိလေသာလို့ခေါ်ပါတယ်ဤလေတာအမြင့်သေးတွေကိုအမြင့်ပြတုတ်တင်ဖြစ်နိုင်မှတာယောဂီတို့ဟာစိတ်ရမှုတွေအားလုံးကပျောက်ကင်းနိုင်ကြပါလိမ့်မယ်ဒီလိုအမြင့်ပြတုတ်တင်ဖို့ရမှာယောဂီတို့ဟာပြဿနာကဖြစ်ပြီးသိမ်းချောင်နေလို့မရတာဘူးသိမ်းချောင်ပုံအောင်နေတာဟာအပြေမှာမဟုတ်ပါဘူးစိတ်အာရုံကိုကျောင်းလဲပေးလိုက်တာကလည်းအပြေမှာမဟုတ်သေးပါဘူးကိုယ်ခန္ဓာမှာအာရုံခံစားမှုတွေကိုကာမဂုဏ်ခံစားမှုတွေကိုဟာစိတ်ရဲ့ခြင်းကလွတ်မြောက်အောင်မဆောင်ရွက်နိုင်ဘူးစိတ်ခန္ဓာနဲ့သက်ဆိုင်တဲ့ဖြောပြင်းမှုတွေဟာလည်းမဆောင်ရွက်နိုင်ကြပါဘူးမူရစေတတ်တဲ့အရက်သေးတာတို့ဘေးစေးတို့ဟာဘေးအန္တရာယ်ရှိကြတယ်လို့စိတ်ကိုမူရစေတတ်တဲ့လှည့်စားစေတတ်တဲ့ကိစ္စတွေဟာလည်းဘေးအန္တရာယ်တွေရှိကြပါတယ်။သူတို့ကိုရှင်းသုံးပြီးစိတ်ရဲ့နှဆိုင်တဲ့အပိုင်းကိုမရောက်နိုင်ကြပါဘူး။စိတ်ရဲ့အပေါ်ယံအပိုင်းတော့ကရှိရောက်နိုင်ပါတယ်။ဒီတော့ပြဿနာဟာဒီအတိုင်းပဲကြံရှိနေပြီးအမြင့်ပြမသွားသေးပါဘူး။ပြင်းပေါက်မရှိဖြစ်နေပါတယ်။ဒါပေမဲ့ပြဿနာကထွက်ပြေးလို့ပြင်းရှင်းလို့မရနိုင်ပါဘူးပြဿနာကိုရင်ဆိုင်ရမှာဖြစ်ပါတယ်ပြင်ပလောကမှာဖြစ်ပေါ်နေတဲ့အခြေအနေရစိတ်မှာအငြိအကျေးတွေအကုသိုလ်တွေဖြစ်ပေါ်လာရင်စိတ်ရဲ့အာရုံကိုတခြားနေရာကိုလွှဲပြောင်းမဖြစ်ပဲဒီဖြစ်ပေါ်လာတဲ့အကုသိုလ်စိတ်တွေကိုရှုနေရမှာဖြစ်ပါတယ်ဥပမာဒေါသစိတ်ပေါ်လာတယ်ဆိုကြပါစို့မဟုတ်ရင်လဲကြောက်စိတ်ငုံစိတ်တဏှာရာဂစိတ်လောဘစိတ်အစရှိတဲ့ဒါအနည်းကျေးပဲဖြစ်ဖြစ်စိတ်ထဲမှာပေါ်လာရင်ဒီပေါ်လာတဲ့စိတ်ကိုပဲရှုနေတာရှုရုံမျှသာရှုနေတာဒီလိုရှုရုံမျှသာရှုနေရင်ဒီအကုသိုလ်စိတ်တွေဟာလည်းဝစီမှုကာယမှုအထိဆက်ပြီးမတွားတော့ဘဲတခြားလူတွေကိုလည်းဘေးမဖြစ်စေတော့ပါဘူးဒီအခုတို့စိတ်တွေကိုအတင်ဖိဖိချုပ်ချယ်ထားလိုက်ပြန်ရင်လေယောဂီဟာမိမိကိုယ်ကိုဘေးဖြစ်စေတတ်ပါတယ်။ဒီတော့သူတစ်ပါးကိုဘေးဖြစ်စေတဲ့ကာယမှုဝစီမှုတွေကိုလည်းမလုပ်ပါနဲ့။မိမိကိုယ်ကိုဘေးဖြစ်စေတဲ့စိတ်ကိုဖိချုပ်မှုတွေကိုလည်းမလုပ်ပါနဲ့။ဒီအစွန်းကိစ္စနှမျိုးကိုမလုပ်တော့ဘဲအလဲအလတ်လမ်းစဉ်ဖြစ်တဲ့ရှုရုံမျှတာကိုကျင့်သုံးကြရမှာဖြစ်ပါလေဖြစ်ပေါ်လာတဲ့အကုသိုလ်တစ်ခုကိုရှုရုံမျှသာရှုနေရင်ဒီအကုသိုလ်တွေဟာအလွာလိုက်အလွာလိုက်ကြွားကြသွားတယ်လို့ကြောက်ွယ်သွားကြပြီ ယောဂီတို့ဟာသက်သာရရကြပါလိမ့်မယ်။အဲ့ဒီအကုဒ္ဒေတွေကလွတ်မြောက်သွားကြပါလိမ့်မယ်။ဥပမာစိတ်ထဲမှာဒေါသစိတ်ပေါ်လာတယ်ဆိုကြပါစို့။ဒီအခုပေါ်လာတဲ့ဒေါသစိတ်ဟာအရင်တုန်းကယောဂီရဲ့စိတ်ထဲမှာအောင်းနေတဲ့ဒေါသစိတ်တွေနဲ့သွားဆက်လို့ကြီးကြပြီးစိတ်ရဲ့အပေါ်မှာပေါ်လာပါတယ်။ဒီပေါ်လာတဲ့ဒေါသကိုယောဂီကတုံ့ပြန်မှုမလုပ်ဘဲရှုလို့မျှတာရှုနေလိုက်ရင်ဒေါသတွေဟာအလွာလိုက်အလွာလိုက်ပေါ်ကျပုံပါလိမ့်မယ်။ဒီလိုပေါ်ကျတာဟာအခုဖြစ်ပေါ်လာတဲ့ဒေါသတွေကမဟုတ်ပါဘူး။အရင်ကစုပေါင်းထားတဲ့ပေါ်ပေါင်းထားတဲ့ဒေါသတွေကပေါ်ကျသွားတာဖြစ်ပါလေ။ဒီလိုနဲ့ဆက်ပြီးရှင်းသုံးသွားရင်စိတ်ရဲ့အနေဆိုင်ဆုံးအပေါင်းမှာရှိတဲ့ဒေါသတွေအားလုံးကုန်ဆင်းသွားတဲ့အချိန်လောက်လာပြီ။အတွင်းနဲ့ဆိုင်တဲ့နေရာမှာအမြင့်တွယ်နေတဲ့အကုဒ္ဒစိတ်ကြီးအားလုံးအမြင့်ပြတ်ပုတ်တင်ခံကြရပါလိမ့်မယ်။ဒါဟာအင်မတန်ကောင်းတဲ့ပြဿနာဖြေနည်းဖြစ်ပါတယ်။ဒါပေမဲ့အုံမောက်အသိဉာဏ်နဲ့လက်ခံပြီးနားလည်နိုင်ပြီလေလို့တကယ်ကိုယ်တွေ့လက်တွေ့ရှင်းသုံးဖို့ရကြတော့အင်မတန်ခက်ခဲပါတယ်။ဒေါသဖြစ်လာတဲ့ဆိုရင်အဲ့ဒီဒေါသဟာလူတစ်ခုလုံးကိုနှောင့်မိုးသွားပြီးရှုနေလို့မရနိုင်ပါဘူး။မလွယ်ပါဘူး။ဒေါသစိတ်တွေစိတ်များနေပြီးဒေါသတွေနှောင့်မိုးနေတဲ့လူဟာကိုယ်ဟာကိုယ်ဒေါသဖြစ်နေမှန်းတောင်းအတိမပြုမိကြပါဘူး။ဒီတော့ယောဂီကိုဒေါသလာနေပြီဒေါသဖြစ်နေပြီလို့တတိပေးနေဖို့ရာအပားတော်မြဲတစ်ယောက်လိုနေပါတယ်။ဒီအပားတော်မြဲကလည်းအလုတ်ချိန်မှသာရှိမှာပေါ့။ဒေါသကိုအပားတော်မြဲရှိနေတဲ့အလုတ်ချိန်အတွင်းမှသာပေါ်ရမယ်လို့ဆိုလို့အဘောတူညီချက်လုပ်ထားလို့မရနိုင်ပါဘူး။ဒေါသဟာ24နိုင်အတွင်းသူဖြစ်ခြင်းနဲ့အချိန်မှာဖြစ်မှာပေါ့။ဒီနေ့မှာ24နိုင်ရီမှာအချိန်တိုင်း3ပိုင်းအတွက်အပားတော်မြေ3ဦးလိုပါလိမ့်မယ်။တခါသူတို့ကိုခွင့်ရက်တင်ကြအောင်မှာဆိုတော့အပားတော်မြေ5ဦးလိုပါလိမ့်မယ်။ဒါကဘယ်သူကတတ်နိုင်ပါမလဲ။ကဲပါလေတတ်နိုင်တယ်ပဲထားပါတော့။အနားမှာအပားတော်မြေ2ဦးအမျိုးပဲရှိနေတယ်ဆိုပါတော့။ဒေါသဖြစ်ပေါ်လာတော့တာဝန်ပြအပားတော်မြေကဆရာဆရာဒေါသလို့တတိပေးလိုက်ရင်အရင်ဆုံးဖြစ်မှာကအပားတော်မြေကိုရိုက်လိုက်မိပြီဒါလဲမိကငါ့ကိုဆရာလုပ်နေသလားလို့ပြောပြီးဆိုပြီးပါလိမ့်မယ်ဖြစ်ပေါ်လာတာကဒေါသကိုဒေါသရှာမိုးလာတော့အလိမ်မှာမရှိတော့ပါဘူးကဲဒီလောက်ရိုင်းရိုင်းတိုင်းတိုင်းမဖြစ်ပါဘူးဆိုပါတော့အပားတော်မြေကဒေါသဖြစ်တဲ့အကြောင်းကိုတတိပေးလာတဲ့အခါကျတော့ဒေါသကိုရှုရမယ်လို့ပြောတယ်။ငါအခုဒေါသကိုရှုမှပဲဆိုရင်ဒေါသကိုဘယ်လိုလုပ်ပြီးရှုကြရမှာပါလဲ။မျက်စိနှိပ်ပြီးရှုကြရဒေါသမှာပုံပန်းပန်းလည်းမရှိဘူး။အယောင်အသွေးလည်းမရှိဘူး။ဒါကိုဘယ်လိုလုပ်ရှုကြရမှာပါလဲ။မျက်စိနှိပ်ပြီးအာယုံတိုက်လိုက်တဲ့အခါမှာဒီဒေါသပေါ်လာရတဲ့အကြောင်းရင်းကိစ္စတွေကိုပဲစိတ်ထဲမှာပေါ်နေမှာဖြစ်ပါတယ်။သူကငါ့ကိုဒီလိုပြောလိုက်တာဒီလိုလုပ်လိုက်တာဒါကြောင့်ငါခုလိုစိတ်ဆိုးရတာဆိုပြီးတော့ဒေါသဖြစ်ရတဲ့ပြင်ပကကိစ္စဟာစိတ်ထဲမှာပေါ်နေပြီးဒေါသကိုပုပ်ပူဆွပေးနေပါတယ်။ဖြစ်ရတဲ့ကိစ္စကိုပုပ်ပူကိုသတိရလေးလေးဒေါသဟာပုပ်ပူပြီးများတဲ့များလာပါတယ်။ပြုတ်ပုံသွားပါဘူး။ဒေါသကိုဒေါသတက်တဲ့အဖြစ်နဲ့ပြင်ပကအဖြစ်အပျက်ကြီးအရာဝတ္ထုတွေပုပ်ပူနေနဲ့ခွဲပြီးရှုဖို့ရဟာလွယ်တာမဟုတ်ပါဘူး။လွတ်လို့မလွယ်တဲ့ဟာကိုဆိုရင်ဒီဟာအဖြစ်မဟုတ်သေးပါဘူး။စိတ်မခဲရင်းတဲ့လက်တွေ့လုံးတိုင်းနဲ့အဖြစ်လိုပါတယ်။စိတ်ထဲမှာဒေါသ၊လောဘ၊တဏှာ၊စိတ်၊ကြောက်စိတ်အကုဒ္ဒေစိတ်ဘာပဲဖြစ်ဖြစ်ပေါ်လာရင်ကိုယ်ခန္ဓာမှာတပြိုင်နက်တည်းဖြစ်မှုကပေါ်လာပါတယ်။ကျန်းမာရေဒနာအစ်စ်မှာဆိုရင်ဝင်ဘက်ဆက်တဲ့အသက်ရှူတာဟာငကိုအတိုင်းတဲ့နည်းနည်းလေးပုံပြီးပြင်းထန်လာပါတယ်။ညံလာပါတယ်။ဒီအကုသို့စိတ်ကြီးပျောက်ပျော်သွားတဲ့အခါကျတော့အသက်ရှူတာဟာလည်းသူ့ငကိုဝင်မှာပြန်ဖြစ်သွားပါတယ်။တိမ်မောက်ရေဒနာအစ်စ်မှာကတော့ခန္ဓာကိုယ်ထဲမှာ သတ္တဘာဝပြောင်းလဲမှုတွေဖြစ်ပေါ်လာပြီးဝေဒနာတစ်ခုတစ်ခုဖြစ်ပေါ်လာပါတယ်ကိုယ်ပေါ်မှာခံစားလာရပါတယ်ဒီလိုဖြစ်လာတာဟာသဘာဝဓမ္မပဲဖြစ်ပါတယ်ဒီတော့ဒေါသကိုဘယ်လိုရင်ဆိုင်ရမလဲဆိုတဲ့အဖြစ်မှာပေါ်လာပါတယ်ဒေါသကိုဒေါသရဲ့လို့ရှုလို့မရပါနဲ့ယောဂီဟာဝင်သက်ဆက်သက်ကိုတော့ရှုနိုင်တာပါပဲတရားသင်ထားတဲ့ယောဂီဆိုရင်လည်းခန္ဓာကိုယ်ပေါ်မှာဖြစ်ပေါ်လာတဲ့ဝေဒနာခံစားရမှုတွေကိုလည်းရှုနိုင်ပါတယ်ဒါကြောင့်စိတ်ထဲမှာအကုသိုလ်စိတ်တစ်ခုခုပေါ်လာတဲ့အခါမှာယောဂီဟာဝင်သက်ထွက်သက်ကိုပဲဖြစ်ဖြစ်ဝေဒနာကိုပဲဖြစ်ဖြစ်ရှုနေလိုက်ရင်ပြဿနာကလည်းသတိသိမ်းဆောင်နေတာလည်းမဟုတ်ပါဘူး။အာယုံကိုတခြားလွှဲပြောင်းလိုက်တာလည်းမဟုတ်ပါဘူး။ဒါကြောင့်ဒီနာတစ်ခုရဲ့မျက်နှာပြင်တစ်ခုလိုပါပဲ။အကုသိုလ်တွေကြိလိုက်တာအညစ်အကြေးတွေဟာဒီနာရဲ့မျက်နှာပြင်တစ်ခုဝင်သက်ထွက်သက်နဲ့ဝေဒနာတွေဟာဒီနာရဲ့တခြားဘက်ကမျက်နှာပြင်ဖြစ်ပါလေ။သူတို့အားလုံးသက်ဝေနေကြပါလေ။ဒီဒီနာတစ်ခုရဲ့ကိုပဲအဖက်စီရှုတာဖြစ်ပါလေ။ဒီတော့ဝင်သက်သက်တဲ့ဝေဒနာကိုရှုနေခြင်းဟာအကုသိုလ်တွေကိလေသာအနစ်ကြေးတွေကိုရှုနေတာပဲဖြစ်တော့အကျိုးသိမ်းအောင်မှုဖြစ်ကြတာဟာအတူတူပါပဲကိလေသာအနစ်ကြေးတွေဟာအလွာလိုက်အလွာလိုက်ကြောကြသွားကြမှာဖြစ်ပါတယ်ဒီတော့ဒီဟာအင်မတန်ကောင်းတဲ့အဖြစ်မှန်ပါပဲဝင်သက်သက်တဲ့ဝေဒနာတွေဟာရောဂီတို့ရဲ့အပားပေါ်မြဲတွေဖြစ်ပြီးအနည်းမှာ24နာရီအသက်တာပတ်လုံးအမှုထမ်းကြမှာဖြစ်ပါတယ်။ဒီအချိန်မှာမပဲမဆိုဘူး။စိတ်ထဲမှာအကုသိုလ်တစ်ခုတစ်ခုဝင်လာရင်အသက်ရှူတာဟာပြောင်းလဲလာပြီးဝေဒနာတွေကလည်းပုံမှန်ဖြစ်ရှားလာပြီး။ဆရာဆရာအခုခုဖြစ်နေပြီ။အခုခုသွားနေပြီလို့သတိပေးကြပါလိမ့်မယ်။ဒီအပန်းတော်မြဲနေကြတော့ရိုက်လို့လည်းမရပါဘူး။သူတို့ပေးတဲ့ပฏิကိုလက်ခံပြီးဝင်သက်ဆက်သက်နဲ့ဝေဒနာတွေကိုရှုကြရမှာပါပဲ။ဒီလိုရှုနေနိုင်နေဆိုရင်တော့ပြဿနာတွေကလွတ်မြောက်နိုင်ကြပါလိမ့်မယ်။ကိလေသာအညစ်အကြေးတွေကိုစိတ်နှိပ်ချုပ်ချယ်လဲမထား။ဝစီမှုကာယမှုနှုတ်နဲ့ကိုယ်နဲ့အပြုအမူတွေကိုလည်းမပြုဘူးဆိုရင်သူများတွေကိုလည်းအန္တရာယ်မပြု၊ကိုယ်ကိုယ်ကိုလည်းအန္တရာယ်မပြုပဲယောဂီဟာတန်ရှင်းစင်ကြယ်လာတော့ဒီနေ့ဟာအင်မတန်ကောင်းတဲ့အဖြေပါပဲ။ဒီတော့အဖြေကဗာလဲလို့ဆိုတော့ဝင်သက်ဖြစ်တဲ့မဟုတ်ရင်ဝေဒနာတွေကိုရှုလို့မျှတာရှုနေပါဆိုတာပါပဲ။ဆယ်ရက်တရားဖတ်ပြီးလို့အင်ပြန်သွားကြတဲ့အခါကျတော့စိတ်ထဲမှာနောက်ထပ်အကုသိုလ်တွေမဖြစ်တော့ဘူးလို့တော့မထင်လိုက်ကြပါနဲ့။အကုသိုလ်စိတ်တွေကနောက်ထပ်အများကြီးပဲဖြစ်နေအောင်ပါပါပဲ။အခုခါကအစာလေးပဲရှိနေပါသေးတယ်။နောက်ပြီးတော့လည်းအခုတည်းစိတ်ကြီးဝင်လာတိုင်းနဲ့ဝင်သက်သက်နဲ့ဝေဒနာတွေကတတိပေးကြအောင်မှတော့မဟုတ်သေးပါဘူး။ယောဂီတို့ဟာအရင်တုန်းကလိုတဲ့တုံ့ပြန်မှုတွေလုပ်နေကြအောင်မှပါပဲ။ဒါပေမဲ့ကျောင်းထဲမှုကလေးကတော့အစာပြူလာပါပြီ။ဆယ်ကမှဆိုရင်ကိုယ်ကဟာခါတိုင်းလိုတဲ့တုံ့ပြန်မှုတွေလုပ်ကြအောင်မှပါပဲ။ယောဂီတို့ဟာတသက်တာမှာမနေ့တနာရီညနေတနာရီမှမှတရားထိုင်တယ်ဆိုရင်တော့ဆယ်ကမှာတစ်ခါတော့တုံ့ပြန်မှုမလုပ်တော့ဘဲဝင်လေထက်လေနဲ့ဝေဒနာကိုရှုတာပြုလာပါလိမ့်မယ်ဒီလိုဆိုရင်လည်းတော်တော်လေးအဆကောင်းနေပါပြီဆက်ပြီးမှမှတရားထိုင်သွားရင်တစ်ခါကနေပြီးတစ်ခါကနေပြီးသုံးတာဒီလိုနဲ့တခြားပြဿနာနဲ့ယောဂီတို့ဟာဆင်းရဲဒုက္ခတွေကမမြောက်လာကြပါလိမ့်မယ်တကယ်လို့ယောဂီကခါတိုင်းအတိုင်းနဲ့ဆက်ပြီးတုံ့ပြန်နေအောင်မှာပဲဆိုရင်တော့ဆိုရင်တောင်မှနည်းနည်းတော့တက်တာရရပါလိမ့်မယ်အရင်ကဒေါသထွက်တယ်ဆိုရင်ဒေါသမင်းဟာ7နာရီလောက်လုံးနေခဲ့ရင်အခုဆိုရင်6နာရီနောက်ဆို4နာရီ2နာရီ3နာရီနာရီဘက်နဲ့ဒေါသမင်းလောင်းနေတဲ့အချိန်တွေဟာနည်းနည်းလာတာတွေ့ရပါလိမ့်မယ်။ဒီတော့သင်ရရတဲ့အချိန်ကလည်းနည်းနည်းလာတာပေါ့။ဒီလိုဖြစ်တာဟာမျက်နဲ့မဟုတ်ပါဘူး။တကွနဲ့ဖန်ဆင်းတာလည်းမဟုတ်ပါဘူး။တကယ်တိတိကျကျမင်းမှန်လမ်းမှန်နဲ့ မြေတိုင်းမှာတရားထိုင်ပြီးနေဖြစ်နိုင်ပါတယ်တရားကျင့်ရမှာဝေဒနာတွေနဲ့ကစားစလို့လုပ်နေလို့တော့မရပါဘူးဒီနေ့တရားထိုင်တာမှာဒီကအစစ်ရပြီးတော့ခြေနောက်ဝမ်းသာဖြစ်နေပြီနောက်တစ်နေ့ကျတော့ကျန်းမာဝေဒနာတွေခံစားရပြန်တယ်ဆိုရင်စိတ်သက်သာအယံကျပြီးစိတ်မချမ်းသာဖြစ်နေပုံရင်တော့ယောဂီဟာဝိပဿနာဖြစ်နေတာမဟုတ်ပါဘူးဝိပဿနာရဲ့အကျိုးကျေးဇူးတွေကိုမခံစားရပါဘူးဒါပေမဲ့ယောဂီကစိတ်ကိုဥပ္ပခဖြစ်အောင်ထားပြီးဘယ်လိုဝေဒနာမျိုးပဲခံစားရခံစားရသူတို့ရဲ့အနိစ္စသဘောကိုတတိရှိနေပြီးဥတ္တပြမှုမလုပ်ဘဲရှုနေနေဆိုရင်တော့ဝိပဿနာရဲ့အကျိုးကျေးဇူးတွေကိုခံစားရမှာအမှန်ပါပဲဒီလိုရှုနိုင်တဲ့တစ်ခဏလေးမှာပဲအကုသို့စိတ်တွေရက်သေးပြောင်းစီပါတယ်ဒါပေမဲ့ယောဂီကဝေဒနာတွေကိုဥပ္ပခာနဲ့မရှုဘဲတုံ့ပြန်နေနေဆိုရင်တော့ဒါဟာစိတ်ရဲ့အကျင့်ဖြစ်နေပြီဒေါသဖြစ်တဲ့အခါမှာလေဒေါသကိုတုံ့ပြန်နေပြီဒေါသဟာပွားတဲ့ပွားများတဲ့များလာပါလိမ့်မယ်ဒါကြောင့်ဝိပဿနာကျင့်ရမှာတည်တည်ချာချာတည်တည်ချာချာကျင့်ဖို့ရာအခက်ခက်အခါမှာပြောနေရတာပါပြောသလိုတည်တည်ချာချာတည်တည်ချာချာကျင့်မယ်ဆိုရင်တော့အကျိုးကျေးဇူးအကျိုးကျေးဇူးတွေကလည်းအသေးအချာခံစားကြရမှာဖြစ်ပါတယ်ကိုယ်ဘုံမှာတကယ်ဖြစ်ပြနေတာဒီကိုအမှန်အတိုင်းဖြစ်ပြနေတဲ့အတိုင်းရှုတဲ့အခါမှာလည်းရှုတော့တစ်ခုတည်းကနေပြီးရှုနေရင်တော့အမှန်ကိုလုံးဝအကုန်အစင်မဟုတ်ပဲဒီပိုင်းစကားကိုသာရှုနိုင်တာဖြစ်ပါတယ်ဒီပိုင်းစကားသာရှုနိုင်တဲ့အမှန်ဟာဒါဟာလုံးဝအမှန်ပဲလို့မပြောနိုင်ပါဘူးလုံးဝအမှန်မဟုတ်တဲ့အတွက်ကြောင့်ယောဂီလုံးသမ ्या သုံးဖြတ်ချက်ဝေဖန်ချက်တွေကလည်းမမှန်တာတော့မာရင်းတဲ့အပြုအမူအပြောအဆိုတွေဖြစ်ကုန်တတ်ပါလေ။ဒီလိုဆိုရင်သူတစ်ပါးကိုရောယောဂီကိုယ်တိုင်ကိုရောအန္တရာယ်ဖြစ်စေနိုင်ပါလေ။အမှန်တရားကိုလုံးဝကုန်စင်ရှုနိုင်တယ်ဆိုရင်တော့ယောဂီရဲ့ဝေဖန်ချက်ကလည်းမှန်တယ်၊သုံးချက်ချက်ကလည်းမှန်တယ်ဖြစ်တော့ယောဂီရဲ့အပြောအဆိုအပြုအမူတွေကလည်းမှန်တာလေးကြည့်တယ်ဖြစ်လာပါလိမ့်မယ်။လူတွေရဲ့အကျင့်ဟာမွေးပြီးမျက်လုံးနှလုံးဖွင့်တဲ့အချိန်ကစပြီးအပြင်ဘက်ကိုသာတဲ့အမြဲပဲကြည့်နေကြပါတယ်။အပြင်ဘက်ကိုပဲကြည့်နေတယ်ဆိုတော့ရှုထောင်တစ်ထောင်တည်းဖြစ်နေကြပြီးတစ်မျိုးပဲမြင်နိုင်ပါတယ်။ဒါဟာမမှန်တဲ့ရှုခြင်းပေါ့။ဝိပဿနာကိုစကျင့်ပြီးပညာသခန်းကိုရောက်ပြီးတရားရှုပြီဆိုရင်တော့ရှုထောင်တွေအမျိုးမျိုးကစပြီးရှုလာပါပြီ။ပညာဆိုတဲ့စကားဟာပကာရိနသာနာတိတိပညာပကာရအပြားပြားအထူးထူးအထွေထွေရှုတော့အမျိုးမျိုးလို့ဆိုနေပါတယ်တရားတစ်ခုကိုရှုတော့အမျိုးမျိုးကနေရှုရဲလို့ဆိုရင်ယောဂီကအမှန်တရားကိုလုံးလုံးဝဝအကုန်အစင်မြင်နိုင်ဖို့ရာပိုပြီးမြင်လာပြီးဖြစ်ပါတယ်မဟုတ်ရင်တော့ယောဂီဟာအမှန်တရားရဲ့စိတ်တစ်ပိုင်းကိုသာရှုနိုင်နေပြီလုံးဝမှန်တဲ့တရားလို့မဆိုနိုင်ပါဘူး။ဥပမာတစ်ခုပြောပါမယ်။မွေးကလေးကမျက်စိမမြင်နဲ့လူ၅ဦးကိုစင်တစ်ပေါင်အနာခေါ်လာပြီးစင်ကိုတောင်းတကြည့်ရှုပြီးစင်အကြောင်းထင်မြင်ချက်ကိုပြေးခိုင်းပါတယ်။တဦးကစင်ရဲ့ခြေထောက်ကိုပိုင်ကြည့်ပြီးစင်ကိုသာပိုင်ကြည့်နေပြီပါတယ်လို့ပြောပါတယ်။နောက်တဦးကတော့စင်ရဲ့အမီးကိုပိုင်ကြည့်ပြီးဟာတိုင်းနဲ့မကြည့်ပါဘူးစင်ဟာတကယ်ပြီးနေကြည့်ပါတယ်လို့ပြောပါတယ်ဒီလိုပဲမျက်မမြင်၅ဦးဟာတဦးတမျိုးစီထင်မြင်ချက်၅ခုပေးပါတယ်သူတို့တဦးစီပေးတဲ့ထင်မြင်ချက်ကသူတို့ရဲ့ရှုထောင့်ကနေဆိုရင်တော့မှန်ပါတယ်ဒါပေမဲ့အမှန်ရဲ့တပိုင်းတစ်စပဲဖြစ်ပါတယ်လုံးဝပုံစံမှန်တဲ့အမှန်နဲ့တော့အဝေးကြီးပါတယ်လူတွေရဲ့တက်တာမှာပဲဒီလိုဖြစ်တတ်တာပါပဲအမှန်ရဲ့တပိုင်းတစ်စကလေးတွေကဒါမြင်နေကြရပြီးလုံးဝကုန်စင်မှန်တဲ့အမှန်နဲ့ကတော့ဝေးပါသေးတယ်ဒါကြောင့်ဒီလိုမှာသုံးဖြတ်ချက်တွေပါလေဟာလုံးကန်ဆောင်ရွက်မှုတွေမှာလေဟာအကုန်အမှားကြီးပဲဖြစ်နေတတ်ပါလေအခုဝိပဿနာရှင်းပြနေ ဖြစ်လာတော့ယောဂီတွေဟာအခြားချက်ောက်တွေအမျိုးမျိုးကနေပြီးမြင်တတ်လာကြပါလိမ့်မယ်ခန္ဓာကိုယ်ရဲ့အပြင်မှာအခုခုဖြစ်တယ်ဆိုရင်ခန္ဓာကိုယ်ရဲ့အပြင်မှာအချိန်ထဲမှာပဲဘာတွေဖြစ်ပါကလေးဆိုတာကတော်ပြီးအရေးကြီးပါပဲဘာပေါ်မသိကြပဲဖြစ်နေခဲ့ကြပါတယ်ဒီတရားကျင့်ခြင်းကိုကျင့်ကြတဲ့အခါကျတော့အတွင်းရှုကြံကမြည်ပြီးလဲရှုကြံလာကြပါတယ်အပြင်ရှုကြံတစ်ခုတည်းကနေမြင်နေရင်တော့မစိတ်ဆင်းရဲရမှုဖြစ်ရတာဟာပြင်ပလောကကြောင့်ဖြစ်ရတာဒီပုဂ္ဂိုလ်ကြောင့်ဒီကိစ္စကြောင့်ဒီပုဂ္ဂိုလ်ကိုပြုပြင်ပေးလိုက်ရင်ဒီကိစ္စကိုပြုပြင်ပေးလိုက်ရင်ငါရဲ့စိတ်ဆင်းရဲရတာဒီဟာတောက်ကုန်ပါပဲလို့ထင်တတ်ကြပါတယ်ပြီးတော့ယောဂီဟာသတ်အားတည်းရဲ့ဆောင်အားသုံးယူလို့ ਨੇ ပြင်ပမှာဖြစ်နေတဲ့ကိစ္စပြင်ပမှာပြင်ပကပုဂ္ဂိုလ်တွေကိုပြုပြင်ကြပါတယ်ဒါပေမဲ့ပြင်ပကိုပြုပြင်လို့မရပါဘူးသူများတွေကိုကိုကတဲ့နဲ့လွတ်ပြီးပြုပြင်နိုင်ပါမလဲယောက်ျားကလည်းငါမိန်းမကိုသာပြုပြင်လိုက်ရင်အားလုံးကောင်းသွားမှာပဲမိန်းမကလည်းငါယောက်ျားကြောင့်ငါစိတ်ဒုက္ခတွေဖြစ်နေရတာသူ့ကိုကြောင်းနေပေးလိုက်ရင်ပြုပြင်ပေးလိုက်ရင်အားလုံးအဆင်ပြေသွားမှာပဲလို့ထင်နေတတ်ကြပါတယ်ဒီလိုပါပဲမိဘတွေကသာသမီတွေကိုသာသမီတွေကမိဘတွေကိုမိစေတွေအချင်းချင်းအားလုံးဟာသူများတွေကိုသာပြုပြင်ကြောင်းနေစေခြင်းကြပါတယ်ဘာပြုလို့လဲဆိုတော့သူတို့အသိမချမ်းသာဖြစ်ရတာဟာပြင်ပကြောင်းလို့ယူဆနေကြလို့ဖြစ်ပါတယ်အမှတ်နဲ့ဆိုရင်တော့ဟုတ်တယ်လို့လို့ပါပဲဒီလိုကဒီလိုပြောလို့ဒီလိုလုပ်လို့ငါသိနေရတာလို့ထင်ရပေမဲ့လို့ခင်ဗျာသိခါကိုယောဂီတို့ရောက်လာကြပြီဆိုရင်တော့အခြားစုတောင်ကလည်းကြီးတက်လာပါတယ်ယောဂီဟာတစ်ဖက်ကမဟုတ်ဘဲနဲ့တစ်ဖက်ကနေစုတက်လာတော့ငါသိမချမ်းသာတာဟာတပိုင်းကတော့ပြင်ပမှဖြစ်တဲ့ကိစ္စကြောင့်ဖြစ်ပါတယ်ဒါပေမဲ့လည်းတပိုင်းကတော့ငါရဲ့အတွင်းတန်တန်မှာဖြစ်မှုတစ်ခုကြောင့်ပါပဲလို့ဖြစ်ရတဲ့အကြောင်းကိုသဘောကြည့်ခွဲပြီးသူများကိုပြုပြင်ပေးဖို့ရှိတဲ့အောင်းမေမင်းတွေကိုယ့်ကိုယ်ကိုယ်နဲ့ပြုပြင်ကြောင်းနဲ့ပေးမယ်ဆိုရင်တောင်းပါတယ်ဒါပေမဲ့ယောဂီဟာဝိပဿနာပညာလမ်းပေါ်မှာပို့ပို့ပြီးတော့တိုးတက်မှုရှိလာပြီးဆိုရင်တော့ကိုယ့်ရဲ့အတွင်းတန်တာမှာရှားပြီးရှုလိုက်ရင်ငါ့ရဲ့စိတ်ဆင်းရဲခြင်းအကြောင်းကြီးဟာရာဂိုင်မှုအပြင်ငါ့အတွင်းကဖြစ်ပေါ်လာတာလို့အမြင်မှန်ကိုရကြပါလိမ့်မယ်အပြင်ပကဘယ်သူကမှဘယ်ပစ္စည်းကမှဘယ်အဖြစ်အပျက်ဘယ်အခြေအနေကမှငါ့ကိုတကယ်စိတ်မချမ်းသာအောင်မလုပ်နိုင်ပါဘူးဒီအတိုင်းပဲဘယ်သူဘယ်ပစ္စည်းဘယ်အဖြစ်အပျက်ဘယ်အခြေအနေကမှလည်းငါ့ကိုစိတ်ချမ်းသာအောင်လုပ်မပေးနိုင်ပါဘူးငါ့ရဲ့စိတ်ဆင်းရဲမှုစိတ်ချမ်းသာမှုတွေဟာငါ့ရဲ့အတွင်းငါရဲ့စိတ်ပေါ်မှာပါပြီးနေတာပါပြင်ပကမဟုတ်ပါဘူးဆိုတာကိုကောင်းကောင်းကြီးသိရှိနားလည်လာရပါလိမ့်မယ်ဒီပြင်များအဆင့်ကိုလောက်ဖို့ရတယ်တရားဟောတာတွေနားထောင်ပြီးစာအုပ်တွေဖတ်ပြီးတော့တော့ဟန်တာမဟုတ်ပါဘူးမိမိတို့ရဲ့ခန္ဓာကိုယ်အတွင်းမှာအမှန်တရားကိုရှာဖွေရရှိပြီးမှသင်ရှားလာတာဖြစ်ပါတယ်စိတ်ဆင်းရဲတာတွေကလွတ်မြောက်ဖို့ရမှာကိုယ်အတွင်းစိတ်ကိုကိုပြုပြင်ရမှာဖြစ်ပါတယ်ပြန်ပါကိုပြုပြင်ရမှာမဟုတ်ပါဘူးဥပမာတစ်ခုပေးပါဦးမယ်ပြောကြပါစို့လူတဦးတစ်ယောက်ကိုလူတဦးတစ်ယောက်ကယောဂီကိုညံပြုတ်ပါတယ်ယောဂီကဘာမှအဖြစ်မရှိပါဘူးယောဂီကရုံးမှာတရားဆွဲတော့အမှုကတရုံးကနေတရုံးတက်တက်သွားလိုက်တာမဆုံးကြတော့5မိနစ်လောက်ကြာသွားပြီးတော့တရားရုံးတုတ်ကြီးအထိရောက်သွားပါတယ်ဒီတရားရုံးတုတ်ကြီးကတရားသူကြီးတုတ်ကယောဂီမှာဘာအဖြစ်မှမရှိပါဘူးအဖြစ်ဟာအားလုံးရာဂိုင်လုံးအဖြစ်ဒီလူအဖြစ်ပါပဲလို့ဆိုပြီးဒီဒီလူကိုဝန်ခတ်ပါတယ်ယောဂီမှာအဖြစ်မရှိပါဘူးလို့ဆိုရင်ဘာဖြစ်လို့ဒီပြီးခဲ့တဲ့ခုနှစ်လုံးလုံးမှာယောဂီကစိတ်မချမ်းမသာဖြစ်ခဲ့ကြရပါတယ်အေးအေးချမ်းချမ်းလည်းမအေးရပါဘူးအချိန်လုံးယောဂီဟာစိတ်ပူပန်တောကဖြစ်ခဲ့ရပါတယ်စိတ်ငြိယစိတ်တူရဖြစ်နေခဲ့ရပါတယ်ဘာဖြစ်လို့ယောဂီဒီလိုခံစားခဲ့ရတာပါလဲဒီသတ္တနာယောဂီဆိုရင်ဒီအဖြစ်မှန်ကိုသိကြမှာပါပဲ ဒီကုလီအသွင်းမှာယောဂီခံစားရတဲ့အကြောင်းတွေဟာယောဂီရဲ့အသွင်းတန်တာမှာဖြစ်ပါတယ်။ယောဂီသာရင်တာဝန်ရှိပါတယ်။ဘယ်သူတဦးတယောက်ကမှတာဝန်မရှိပါဘူး။လူတွေဟာသူတို့ရဲ့အသွင်းနဲ့တဲ့စိတ်အပိုင်းကိုတေးသေးချာချာစူးစမ်းကြည့်မကြည့်ကြတော့အမှန်ကိုမကြည့်ကြပဲရောင်ရောင်မှားမှားတွေဖြစ်အထင်မှားအမြင်မှားတွေဖြစ်နေကြပါတယ်။ဝိပဿနာကိုစပြီးကျင့်သုံးတော့ဝေဒနာကိုစပြီးရှုနေရင်ခံစားနေရင်မဟုတ်တော့တဲ့ခန္ဓာကိုယ်ငါးပါးကိုလေတေးတေးချာချာထင်ထင်ရှားရှားပေါ်လာပါတယ်ခန္ဓာငါးပါးရဲ့ကိုယ်ကအစိတ်ပိုင်းမှာတော့အခကလပလေးတွေဟာအချိန်မုန်းတဲ့စိတ်ရဲ့လွှမ်းမိုးကိုခံနေကြရပါတယ်စိတ်ကြောင့်မို့သူတို့အပေါ်မှာဝေဒနာတွေအမျိုးမျိုးပေါ်ပေါက်နေရပါတယ်စိတ်ခန္ဓာအပိုင်းမှာတော့ဝိညာဉ်၊ပညာ၊ဝေဒနာနဲ့သင်္ခါရတို့မှာသင်္ခါရကအားကောင်းပြီးအားနည်းနေတဲ့ဝိညာဉ်ကိုသိမြင်လေရှိပါတယ်။ပညာကတော့အမြဲတည်းဝေဘာသာမှားတတ်ပါတယ်။တံပိုးဖြတ်တာရမှာမှားတတ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ပညာဟာဖြစ်ဖြစ်ပြီးတဲ့အတိတ်ကသင်္ခါရတွေနဲ့အလွာအမှုကိုခံရခြင်းကြောင့်ဖြစ်ပါတယ်။အတိတ်ကအစွဲတွေ၊မြစ်တက်မှုတွေ၊မြစ်တက်မှုတွေအပေါ်မှာပြည်ပြီးတော့ဝေဖန်ပါတယ်။ဒီဝေဖန်ချက်တွေဟာမှားနေတတ်ပါတယ်။ဒီဝေဖန်ချက်တွေရဲ့အပေါ်မှာပြည်ပြီးဝေဒနာတွေဖြစ်ပေါ်နေပါတယ်။ဒီပေါ်လာတဲ့ဝေဒနာတွေကိုယောဂီတို့ကတုံ့ပြန်လုပ်ကြပါတယ်။ဒီလိုနဲ့လုံလံတရားတွေဘယ်လိုဖြစ်ကြပြတ်ကျတယ်ဆိုတာဟာထင်ရှားလာပြီးလွတ်မြောက်ဖို့ရာလေကူးလာပါတယ်။ဥပမာတစ်ခုပြပါဦးမယ်။ယောဂီနဲ့အဆင်မပြေတဲ့လူတစ်ယောက်ကယောဂီကိုစိတ်မချမ်းသာအောင်လုပ်တယ်ဆိုပါတော့သူကယောဂီကိုလာပြီးဆဲတယ်ဆိုပါတော့ဒီတော့ယောဂီကစိတ်မချမ်းသာဖြစ်သွားရပါတယ်။ယောဂီကနိစ္စနေပြီဖြစ်တဲ့ယောဂီဆိုရင်ချက်ချင်းပဲပြပါလိမ့်မယ်။အဆဲခံရလို့စိတ်မချမ်းသာတာဖြစ်ရတာဟာယောဂီရဲ့အဖြစ်ပဲလို့သူလာပေးတဲ့အဆဲလက်ဆောင်ကိုဥစီကယောဂီကလက်မခံလိုက်ရင်ယောဂီကပညာကအိုးမကောင်းလိုက်တာဆိုးလိုက်တာလို့ပြောဆိုခြင်းရှိမှာမဟုတ်ပါဘူး။ပညာကဆိုးလိုက်တာမကောင်းလိုက်တာလို့တံပိုးဖြတ်လိုက်ရင်ယောဂီခံစားရတဲ့ဝေဒနာကလည်းခံရဖြစ်တဲ့ဝေဒနာဖြစ်မှာမဟုတ်ပါဘူး။ယောဂီကလည်းတုံ့ပြန်မှုလုပ်ဖြစ်မှာမဟုတ်ပါဘူး။စိတ်မချမ်းသာလည်းဖြစ်ရမှာမဟုတ်ပါဘူး။သူများလာပေးတဲ့အစဲလက်ဆောင်ကိုလက်ခံလိုက်တာဟာယောဂီရဲ့အမှားပါပဲ။ပုဂ္ဂိုလ်တဦးဟာဆဲတယ်ဆိုရင်ဒီဆဲတဲ့သူရဲ့စိတ်ထဲမှာအကုသိုလ်စိတ်တွေဖြစ်နေပြီးသူကိုယ်တိုင်ဆင်းရဲမှုတွေကိုခံစားနေရပါဘူး။သူဆဲတယ်ဆိုကြတဲ့ကပဲဒေါသတွေပွားပြီးခံစားနေရပါဘူး။သူဆဲတာကိုယောဂီကအုံပြန်ရင်ယောဂီကလည်းစိတ်ဆင်းရဲဖြစ်ရမှာပေါ့။ယောဂီကဘယ်လိုမှမတုံ့ပြန်ပါဘူးဆိုရင်တော့သူဆဲတာဟာသကလုံးတွေပဲရှိနေပြီးယောဂီရဲ့ပညာကဒီသကလုံးတွေကိုအတိတ်တွေအမှားတောက်ယူမှာမဟုတ်ပါဘူးပညာကိုပညာဖြစ်အောင်ကျောင်းလိုက်ပြီးဆိုရင်တော့ယောဂီအစဲခံရရင်ဘယ်ဒီပုဂ္ဂိုလ်ဟာအတိတ်တရားမရှိတဲ့ပုဂ္ဂိုလ်ပဲသူဟာအင်မတန်စိတ်ဆင်းရဲစိတ်တော်ကရောက်နေတဲ့လူပဲလို့သူ့အပေါ်မှာဘလို့မှတောင်းတက်မိပါလိမ့်အောင်လို့အခုတော့ယောဂီကမှားသွားပါပြီ။ပူလာပေးတဲ့အစဲလက်ဆောင်ကိုလက်ခံလိုက်ရပါတယ်။ဒီတော့ယောဂီစိတ်မချမ်းသာဖြစ်ရပါတယ်။ဒီလူကယောဂီကိုတခါတည်းတည်းဆဲတာ။ယောဂီစိတ်ဆိုးအောင်တခါတည်းတည်းလုပ်တာဖြစ်ပါတယ်။ဒါပေမဲ့ယောဂီကဒီကိစ္စကိုစအုံနည်းနည်းနဲ့သူ့ကိုဒီလိုဆဲလိုက်တယ်၊ဒီလိုတော်ကားလိုက်တယ်နဲ့ထပ်ခါထပ်ခါအဖန်တလဲလဲပြုတ်ပြန်နေပါတယ်။ဒီလိုပြန်ပြန်ပြီးစဉ်းစားတိုင်းစဉ်းစားတိုင်းပို့ဖို့ပြီးစိတ်မချမ်းသာလေးလေးဒီလူကယောဂီကိုတခါတည်းစိတ်မချမ်းသာအောင်လုပ်တာဟာယောဂီကနောက်ထပ်ကလေးလေးမိရဲ့ဒီအကြာကြီးစိတ်မချမ်းသာဖြစ်ရပါလေ။တခါကလေးများကြိုက်ရင်ငါ့ကိုဒီလိုပေါ်ကားတာတစ်တလုံးမမေ့ဘူးမကျေဘူးလို့များပြောလိုက်ပါသေးတယ်။ဒါကဘယ်သူအကျိုးပါလဲ။တစ်တလုံးမကျေရင်ကိုကပဲတစ်တလုံးစိတ်မချမ်းသာဖြစ်နေရမှာပေါ့။အချို့ကများတစ်သက်တောင်မကပါဘူး။ဆယ်ဘဝဆယ်သက်မချေဘူးလို့များတောင်ပြောလိုက်ကြပါသေးတယ်။ဒါတွေဟာကိုမျိုးကိုကိုမျိုးကိုတော့ကကိုခံပြကြတာပါပဲ။ အစတည်းကပူလာပေးတဲ့လက်တောင်ကိုလက်မခံသင့်ပါဘူး။ဒါကပဲစဲစဲဘာပြောပြောကိုကမတုံ့ပြန်ဘူးလက်မခံဘူးဆိုရင်ကိုစိတ်မချမ်းသာဖြစ်ရမှာမဟုတ်ပါဘူး။အခုတော့ကိုကလက်ခံလိုက်ယုံသေးမကသေးဘူးလက်ထအခါသာကြီးတဲ့ကြီးအောင်တိုးတဲ့တိုးအောင်ပေါ်ပေါ်ပေးလိုက်သေးတာကိုဒါပြီးအားလုံးဟာပိုးပိုပြီးတော့ရှင်းရှင်းလာတာလေနဲ့ဒါကတရားဟောတာနားထောင်ရလို့မဟုတ်ပါဘူး။ယောဂီတို့ကိုယ်တိုင်ဒီတရားကိုပိုးပိုကျင့်လာတဲ့အခါကျတော့စိတ်ခန္ဓာကိုယ်လေးအမျိုးမျိုးအဖုံဖုံနေလာကြမှာဖြစ်ပါလေ။တရားရှုနေတုန်းကပြင်းထန်တဲ့ကိုယ်ဝေဒနာစိတ်ဝေဒနာတွေခံစားလာရပါပြီ။ရှုလို့မျှတာရှုနေကြပြီ။ဒါမျိုးမှတုံ့ပြန်မှုမလုပ်ရင်ဒီဝေဒနာတွေစိတ်ဝေဒနာတွေဟာသူတို့ဟာသူတို့ပြတ်ပွေသွားကြပြီ။ယောဂီတို့ဟာအနိစ္စတရားကိုဖြေရှားဖြည့်ရှိခံစားနိုင်ကြပါလိမ့်မယ်။လူတူဟာလူတူကိုတွေ့လိုက်ရင်ကိုချင်းချင်းတို့ထင်သာကြပါတယ်တကယ်အမှန်မှမဟုတ်ဘူးလူကောင်းကိုလူရောမှာချင်းလူရောမှာကိုလူကောင်းချင်းချင်းနဲ့ချင်းနေတတ်တာပါပဲပြီးတော့ကိုထင်တဲ့ရုပ်ကိုတုံ့ပြန်မှုလို့ပြောစားကုန်ကြတာပေါ့လူတွေဟာသူတို့ရဲ့စိတ်ထဲမှာဘာတွေဖြစ်နေတယ်လဲဆိုတာကိုပေါ့စဉ်းစားဝေဖန်ခြင်းလုံးဝမရှိကြပါဘူးအပြင်ကမြင်ရတာကိုပဲအထက်တကြည့်ကြပါလေအတွင်းမှာဖြစ်ပျက်နေတာတွေဆိုတော့မမြင်ကြပါဘူးရှုထောင့်တစ်ခုတည်းကိုသာမြင်တာကြည့်ကြပါလေရှုထောင့်တစ်ခုတည်းကမြင်ရတာဟာရာဂိုင်းလုံးအပြည့်အမှန်တရားမဟုတ်နိုင်ပါဘူးတချို့တွေ့လောက်တာအမှန်ဖြစ်တော့ဒီမြင်ရင်းဟာအမြင်မှန်လို့မယူဆနိုင်ပါဘူးရှုထောင့်ဒီအမျိုးမျိုးကနေကြည့်ပြီးမြင်ရတာကိုမှအားလုံးကိုမြင်ရပြီးအမြင်မှန်ဖြစ်နိုင်ပါလေဒီတော့မှယောဂီတို့ရဲ့သုံးချက်ချက်တွေဟာမှန်ကန်တဲ့သုံးချက်ချက်တွေဖြစ်ပြီးအပြုအမူတွေကလည်းမှန်ကန်တဲ့အပြုအမူတွေဖြစ်နိုင်ပါလိမ့်မယ်။အခုဒီဝိပဿနာတရားကိုရှုရင်းဟာယောဂီတို့ဟာအမြင်မှန်နဲ့အစကအရာရာကိုကြည့်ရှုတတ်လာအောင်အကူအညီပေးနိုင်တဲ့မင်းဖြစ်ပါလေ။ယောဂီတို့ဟာဒါကိုဘဝနာမယဉ်အစ်စ်နဲ့ပြီလာကြပါလိမ့်မယ်။ဝိပဿနာကိုတကယ်မင်းမှန်ကန်စွာနဲ့ရှင်းသုံးမယ်ဆိုရင်ဒီလိုဝေဒနာကိုပဲခံစားရတယ်ဆိုတာနဲ့မဆိုင်ပါဘူး။ကာယတဲ့ဝေဒနာတွေ၊ပိန်မွေ့တဲ့ဝေဒနာတွေ၊ဒုက္ခဝေဒနာတွေခံစားနေရတော့စိတ်ကျဉ်းကပျော်ရွှင်နေပြီးမตายရတဲ့စံတန်းနဲ့ဒုက္ခဝေဒနာတွေကိုခံစားရတော့စိတ်မချမ်းသာဖြစ်နေတယ်ဆိုရင်ဒါဟာဝိပဿနာဖြစ်နေတာမဟုတ်ပါဘူး။ဝိပဿနာဆိုတာတကယ်အဖြစ်အပျက်မှန်ကိုအမှန်အမှန်အတိုင်းရှုလို့ရဖြစ်ပါတယ်။အထက်ထအခါကစိတ်စိတ်ကြီးရှုနေရမှာဖြစ်ပါတယ်။စိတ်ကူးရင်လည်းမပါရပါဘူး။အမြင်လွဲတာအထင်လွဲတာတွေလည်းမပါရပါဘူး။ကိုဖြစ်နေတယ်လို့လည်းမဟုတ်ပါဘူး။သူဖြစ်နေတဲ့အတိုင်းကိုရှုနေရမှာပဲဖြစ်ပါတယ်။သူတကယ်ဖြစ်ပျက်နေတဲ့အတိုင်းဟုတ်တိုင်းမှန်ရကိုရှုပြီးအသိရှိနေဖို့ရဖြစ်ပါတယ်။အမှန်ကိုရှုတော့နှစ်တောင်းနဲ့ကြည့်ရမယ်ဆိုတာကိုယောဂီတို့သိလာကြပါပြီ။ရှုတော့တစ်ခုကပြင်ပကရှုတော့တစ်ခုကအတွင်းကဖြစ်ပါတယ်။ဒီလိုဆိုရင်လည်းအတော်ထူးကြလာပါပြီ။နောက်ဆက်ပြီးတရားကိုရှင်းသုံးသွားမယ်ဆိုရင်ရှုတော့ဒီအမျိုးမျိုးကကြည့်တတ်လာပြီ။ပညာစကားမှာတိုးတက်လာပါလိမ့်မယ်။ဥပမာလူတူဦးကယောဂီကိုဆဲတယ်ဆိုတာကျယောဂီကရှုထောင့်တစ်ခုတည်းကနေကြည့်နေတော့ဒီလူကိုဒေါသနဲ့တုံ့ပြန်ပြီးဒလဲစားချေပါလိမ့်မယ်။အခုတော့ယောဂီကတခြားရှုထောင့်တစ်ခုကအတွင်းရှုထောင့်ကလည်းကြည့်တာမြင်တတ်လာပြီဆိုတော့ဒီကိုယ်ကိုလာဆဲတဲ့လူကိုဒလဲစားမချေတော့ပါဘူး။ဝိပဿနာရှင်းညာမှာပညာသိက္ခာကလည်းရင့်ကျက်လာပြီးယောဂီဟာဒီပုဂ္ဂိုလ်ရဲ့ကိုယ်တွင်းစိတ်တွင်းမှာရှိနေတယ်လို့ခံစားနိုင်လာပါလိမ့်မယ်။ဒီတော့ဒီလူရဲ့ထုတ်တော့ကနေမြင်လာပါလိမ့်မယ်။အော်ဒီလူကဘောဓမီးတွေနောင်းနေပြီ။စိတ်တိုးနေတာကိုလို့သူ့ထုတ်တော့ကနေကြည့်တတ်လာပါတယ်။စိတ်သက်ပြီးတရားရှင်းသွားပြီးတရားရင့်တင်လာရင်ယောဂီဟာကိုယ့်ရဲ့ပိဋကဝေဒနာတွေကိုကိုယ်တိုင်ခံစားနေလို့တောင်မှာတခြားပုဂ္ဂိုလ်တွေရဲ့ပိဋကဝေဒနာတွေကိုသာသိရှိခံစားနိုင်လာပါလိမ့်မယ်။ဒီလိုဖြစ်ပေါ်ရသည်တော့ကြိလေတာအမြင့်အကြီးတွေအများကြီး ဖြစ်ရအောင်မှာဖြစ်ပါတယ်။ဒီခါကျတော့မိမိရဲ့ခန္ဓာကိုယ်ပြင်ပမှာရှိတဲ့ပင်လို့ဝေဒနာတွေကိုလည်းခံစားနိုင်လာတာလို့မြင်တယ်။ဒီတဦးတယောက်ကယောဂီကိုနာပြီးဆဲတယ်ဆိုရင်ယောဂီကဒီလူရဲ့ပူနောင်နေတဲ့ပင်လို့ဝေဒနာတွေကိုခံစားနိုင်လာတာလို့မြင်တယ်။လူတယောက်ဟာမိလောင်နေတယ်ဆိုရင်သူ့အပေါ်ဓာတ်ပြောင်းပေးဖို့မိဖို့ပေးဖို့မဟုတ်ပါဘူး။ဒီလူအပေါ်မှာအေးမြတဲ့ရေချမ်းကိုလောင်းပေးဖို့ရဖြစ်ပါတယ်။သူဟာငါ့ရဲ့ဒေါသကိုလိုးနေတာမဟုတ်ပါဘူး။ငါ့ရဲ့မေတ္တာဂရုဏာတွေကိုလိုးနေတာပါလို့သိပြီးတော့လာပါလိမ့်မယ်။ဒီအခါမှာမဆိုငါဟာဒေါသစိတ်ကြီးပွားနေဆိုရင်ငါစိတ်ထဲမှာအိမတန်မချမ်းသာဖြစ်ရပါတယ်။ခံစားရတဲ့ဒီဝေဒနာတွေကလည်းဒီအချိန်မျိုးမှာဆိုရင်အင်မတန်အခမ်းအနားဖြစ်တာပဲအခုနောက်ကိုဆဲနေတဲ့လူတွေသူ့ရဲ့စိတ်ထဲမှာစိတ်အနေဆဲနေတာပဲနောက်ကဘယ်လိုလုပ်ပြီးသူ့ကိုဒီစိတ်ဆန်းတာနေတဲ့အခြေကလွတ်လွတ်အောင်ကိုယ်ညီမလာနိုင်ပါမလဲဆိုပြီးယောဂီတို့စိတ်ထားဟာလုံးလုံးကြီးတိုင်းနေလာပါလိမ့်မယ်မကောင်းဘူးမစိတ်ဆုံးလို့ပညာကပြောခဲ့တဲ့သဘောမျိုးတွေယောဂီဟာအခုတို့စိတ်နဲ့တုံ့ပြန်နေတဲ့ဟာတွေအားလုံးဟာလည်းကြောင်းလဲလာကြပါလိမ့်မယ်။အင်မတန်အပြားတက်ပြီးရေယံပုတ်ချဖြစ်နေပြီးအမေကိုတန်းနေတဲ့ကလေးကိုဒီအမေကပြန်ပြီးဆဲပါမယ်။အမေကဒီကလေးအပေါ်မှာမေတ္တာတွေဒီနေမှာပြီးစိတ်ရောက်နေမှာပေါ့။ဒီကလေးခံစားနေရတဲ့ရောဂါကိုဘယ်လိုကျောက်ကင်းအောင်လုပ်ရပါမလဲလို့ဆိုတာကိုအောက်မေ့နေမှာပေါ့။ဒီလိုပါပဲ။ဘုရားတနာမှာရင့်ကျက်နေတဲ့ယောဂီကလည်းဆောဆောမင်းနေတဲ့လူတို့ကိုတွေ့ရရင်ဒီလူဟာမမမချမ်းဖြစ်နေတဲ့ကလေးလိုပါပဲမသိနားမလည်တဲ့ကလေးလိုပါပဲသူဘာလုပ်နေတယ်ဆိုတာကိုသူမသိရှာပါဘူးဒီလူကိုငါပဲလို့ကူညီပေးရပါမလဲဆိုပြီးမေတ္တာစိတ်ဒီနာစိတ်ကြီးသူ့ကိုစိတ်ကြီးပါပွားများပါတော့ဒေါသစိတ်အကုဒ္ဒစိတ်ကြီးမပွားတော့ပါဘူးအကုဒ္ဒစိတ်ပေါ်နိုင်နေတဲ့ဆိုတာနဲ့ယောဂီဟာသူအရင်ဆုံးပဲစိတ်ဆင်းရဲခံရတယ်ဆိုတာကိုသိပြီးတော့ဒေါသဖြစ်တဲ့လူဟာစိတ်ဆင်းရဲတာအမှန်ပါပဲသူတပားကလည်းစိတ်ဆင်းရဲအောင်မလုပ်ဘူးမိမိကိုယ်ကိုလည်းစိတ်ဆင်းရဲအောင်မလုပ်ဘူးဆိုရင်ဒီယောဂီဟာမိမိရဲ့ဘဝအသက်တာကိုအင်းငင်းဆန်းသာကြောင်နဲ့တဟဇာတဖြစ်အောင်နေထိုင်ရင်းကိုနားလည်တဲ့ပုဂ္ဂိုလ်ပါပဲမိမိကိုယ်တိုင်ကအေးချမ်းစွာမျက်တာစွာနေတတ်ရင်နေနိုင်ရင်မိမိရဲ့ပတ်ဝန်းကျင်ကလည်းအေးချမ်းမျက်တာနေပြီးတခြားသူတွေကိုလည်းအေးချမ်းမျက်တာကိုရာအထောက်အကူဖြစ်နိုင်ပါတယ်။ရောစီကမိမိကိုယ်တိုင်ကအေးချမ်းပါရအောင်ဆန်းပါအောင်မနေနိုင်ပါဘူးဆိုရင်ဖြင့်တခြားလူတွေကိုစိတ်ချင်းရဲ့ခံစားနေရတဲ့အခဲကဘယ်နည်းနဲ့မှလွတ်မြောက်အောင်မကူညီမမတနိုင်ပါဘူး။ယောဂီတို့ကတော့တရားအတော်ကြီးပြင်းကြတာနေကြတာတောင်မှဓမ္မကိုကောင်းကောင်းနားမလည်သာပေးပါဘူး။ငမင်းမကဒီလိုငါရောက်တာကဒီလိုနဲ့ဒေဒီဒေဝါကဖြင့်စိုးစိုးနေတာပဲ။သူတို့ကမကောင်းတာသူတို့စိတ်ထားအကျင့်ကြိုင်းကြကြောင်းဖို့လိုတယ်လို့ပြောနေကြပါတယ်။ဒီယောဂီတွေနားမလည်တဲ့အချက်ကတဦးတစ်ယောက်ကဖောက်ပြန်နေနေစိုးတန်းနေနေအခုတို့မှုတွေကျုံ့နေနေဆိုရင်ဒီလိုဟာသူကိုယ်တိုင်စိတ်ဆင်းရဲမှုကြီးခံပြီးနေတာပဲဆိုတာဖြစ်ပါတယ်။ဒီလိုရဲ့ဆုံးဆုံးနေမှုဟာယောဂီကတုံ့ပြန်နေဆိုရင်ယောဂီကိုယ်တိုင်ကလည်းပဲမိမိရဲ့စိတ်ဆင်းရဲမှုကိုမိမိခံပြီးလိုက်တာခံပြီးပြေးလိုက်တာပဲဖြစ်ပါတယ်။ဒီလိုအဖို့တော်တွေတုံ့ပြန်မှုတွေမလုပ်ခင်းနဲ့မေတ္တာ၊ဒိဋ္ဌိနာ၊စိတ်ကောင်းစေတနာတွေမွေးဖို့လိုပါတယ်။ဒီလိုဆိုရင်ဒီလိုနဲ့အောင်စိတ်ဆက်ဆံရေးမှာကျောင်းလဲလာပြီးဒီလိုကိုယ်တိုင်ကလည်းကျောင်းလဲလာပါလိမ့်မယ်ကိုယ်ပိုင်ကိုယ်တော့မကျောင်းလဲပါသေးနဲ့ကျောင်းလဲဖို့လည်းစိတ်မကူးပါသေးနဲ့သူများတကာတွေရဲ့အဖြစ်တွေကရှောက်ရှားနေရင်တော့သက္ကနာရဲ့အဖြေကိုရှာလို့ပြရတော့မှာမဟုတ်ပါဘူးဘယ်သူတူဦးတယောက်ကမှယောဂီရဲ့စိတ်ဆင်းရဲမှုတွေကလွတ်မြောက်အောင်လုံးဆောင်မသိနိုင်ပါဘူးဘဝမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုဒီလားအမှားတွေအခုတို့စိတ်တွေနဲ့တုံ့ပြန်မနေဘူးဆိုရင်တော့ယောဂီကစိတ်ဆင်းရဲမှုတွေကကျလွတ်ပါလိမ့်မယ်။တကယ့်အမှန်တရားကိုနားလည်ပြီးတော့ ိတ်ဆင်းရဲဒုက္ခရောက်နေတဲ့လူတွေအပေါ်မှာမေတ္တာကရုဏာတွေပွားများကြပါ။မေတ္တာကရုဏာနဲ့ယောဂီတို့ရဲ့သောက်ဝင်းကျင်ကိုကြောင်းလဲစေပြီးယောဂီရဲ့အခြေအနေတွေယောဂီနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေကိုလည်းတစားတစားနဲ့ကြောင်းလဲလာကြပါလိမ့်မယ်။ဒီဝိပဿနာတရားကြီးဟာဘဝရဲ့နေထိုင်ရေးပညာပါပဲ။မိမိရဲ့ဘဝကိုစမ်းသပ်ကြ၊အင်းငင်းကြ၊ဘယ်လိုနေရမလဲဆိုတာပါပဲ။တရားသခန်းကိုလာပြီးအခုလိုတရားဗတ်ကြီးဆက်ပြီးတော့ယောဂီဟာရထားတဲ့တရားကိုမိမိရဲ့ဘဝနေ့စဉ်နေရထိုင်ရေးအိစတွေမှာအသုံးပြုရန်လိုပါတယ်။ဘဝမှာအတွေ့အကြုံတွေအမျိုးမျိုးနဲ့ရင်ဆိုင်ရတဲ့အခါမှာစိတ်ကိုမတုံ့မလွတ်ဒီသက်ချာထားနိုင်ပြီးဥပ္ပခာရှိတတ်နိုင်လာပါလိမ့်မယ်။စိတ်ဟာစိတ်ထုတ်ထောက်ထားခြင်းနဲ့မဖြစ်တော့ပါဘူး။ကုသိုလ်စိတ်တွေ၊မေတ္တာ၊ကရုဏာ၊စေတနာကောင်းစီ၊ပွားများတဲ့ပွားများလာရင်တော့ယောဂီတို့ဟာတရားရဲ့အကျိုးကျေးဇူးတွေကိုလက်တွေ့ခံစားနိုင်ကြရပါပြီ။အားမစိုးကြပါနဲ့။ယောဂီတို့ဟာလုံးဝအပြစ်ကျစင်သွားမှာတော့မဟုတ်သေးပါဘူး။ယောဂီတို့ရဲ့ဒီမှန်သက်ကလည်းရှင်ရမှာဖြစ်ပါတယ်ဒီဒီကြကြလဲနားလည်ကြရမှာဖြစ်ပါတယ်ဒီလိုတရားတတ်ကိုလာပြီးတရားကျင့်တဲ့ဓမ္မလမ်းကျင့်ပေါ်မှာရှင်လမ်းအကောင်တိုးတိုင်းတိုးတိုင်းလမ်းတိုင်းလမ်းတိုင်းရောဂီတို့ဟာမိမိတို့ရဲ့အယူချင်းတွေပါရမီတွေကိုတိုးပွားနေတာဖြစ်ပါတယ်ဒီကောင်းတဲ့အယူချင်းတွေပါရမီတွေကရောဂီတို့ကိုပြတ်တင်မှာဖြစ်ပါတယ်ဘဝတန်တရာကလုံးဝလွတ်ပြေးနိုင်အောင်လို့ပါရမီ၁၀ပါးကိုဖြစ်ဖို့ရန်လိုပါတယ်။ပါရမီတွေဟာစိတ်ရဲ့အတ္တိဖြစ်တဲ့စိတ်နဲ့ကြီးကိုဖြတ်ပြီးတဲ့စိတ်ရဲ့ကျင်းရာဖြစ်တဲ့ပုံမှန်ပဲပန်းကိုထုတ်ဆောင်နိုင်မှာဖြစ်ပါတယ်။ဒီပါရမီတွေကိုယောဂီတို့ကသတ်အားသမျှဖြည့်ကြပါ။အခုလိုတရားပတ်ကိုဝင်ကြတဲ့အခါမှာယောဂီတို့ဟာပါရမီတွေကိုနည်းနည်းချင်းနည်းနည်းချင်းဖြည့်နိုင်ကြပြီ။လုံးဝအပြည့်အစုံနဲ့အထူးရောက်ကြပြီ။အထုအထိတ်တို့ရောက်နိုင်ကြပါလိမ့်မယ်။ပါရမီတစ်ခုကတော့မိက္ခမပါရမီဖြစ်ပါတယ်။ကိုယ်အိမ်ကြီးစဉ်သာမယားကိုစွန့်လွတ်ခြင်းပါပဲ။ပါရမီ၁၀ပါးစလုံးဟာငါဆိုတဲ့အတ္တဆွဲကိုချုပ်ဖို့ပါပဲ။အတ္တဆွဲရှိနေသမျှငါငါဟာလို့ရှိနေသမျှသံဃာကလုံးဝကြီးမရနိုင်သေးပါဘူး။အတ္တလုံးဝသိစင်မှဖြစ်နိုင်မှာပဲ။ဆိုတော့တရားလမ်းရှင်အချက်လုံးမှာအတ္တကိုတတ်နိုင်သမျှဖြုတ်ချဖို့ဖြစ်ပါတယ်။ကိုယ်အင်စည်းစိမ်ကိုစွန့်လွတ်တာလည်းအတ္တကလေးကိုဖြုတ်သွားပါပဲ။အိမ်ညာကိုဖြစ်ပြီးတော့ယဟန်ဘောင်ဝင်ကြသီလရှင်ဝိကြတာကတော့ကိုယ်ပိုင်ပစ္စည်းရလို့ဘာမှမရှိရမပိုင်ရတော့ပါဘူး။အသားအစာကိုတောင်းပေါက်ခံပြီးစားရပါလေ။အသားကိုတောင်းပြီးစားရတဲ့ဆိုတာဟာငါဆိုတဲ့မာနငါဆိုတဲ့အစွဲကိုကြောက်စီပါလေ။အင်းညာထောင်တဲ့လူသားတဦးဟာဒီအင်းညာကိုဖြစ်ပြီးတော့ရဟန်းသီလရှင်ပြုလို့ရတာလွယ်ကူတဲ့စိတ်သာမဟုတ်ပါဘူး။ဒီတော့ယောဂီတို့လူဒီပုဂ္ဂိုလ်တွေကဒီမြတ်မပါရမီကိုဘယ်လိုလုပ်ဖြစ်ကြရပါမလဲ။အခုလိုတရားသခန်းမှာလာကြပြီးဆုံးရတရားတော့တရားတော့ဝင်လိုက်တော့စံတော့မချရပါဘူးစိတ်ဝမ်းလည်းမရှိရပါဘူးဒါပေမဲ့အမျိုးအထိုင်အားဖြင့်တော့ယဟန်သီလရှင်တွေလိုပါပဲနေရထိုင်ရစားရတောက်ရပါတယ်ဒီဆုံးရအထင်းမှာတော့စိညာတွေတေးတာတေးတာစိညာစိတ်ဆန်းထားတဲ့တဟာတွေကစားရတောက်ရပါတယ်နေရထိုင်ရပါတယ်ဒီတရားထိုင်တဲ့နည်းနဲ့ကျေသွားကြပြီးတော့ယောဂီဟောင်းတွေကစေတနာတရားတရားဖြစ်တာမှကြောင့်သူတို့ပြုထားတဲ့အမှုတရားတွေနဲ့နေထိုင်စားတောက်နေကြပါတယ်။ဒီတော့မှယောဂီတို့ကလည်းမိစ္ဆမပါရမီကိုစိတ်ဆုံးဖို့အခွင့်အရေးရကြပါတယ်။ယသမဏနဲ့စိတ်ပင်ရောင်ရမ်းဖို့ဖြစ်ပြီးအထင်ခံဘဝနဲ့အင်းကဆက်လာကြပြီးယဟန်တို့သီလရှင်တို့ရုံးနေကြတော့မိစ္ဆမပါရမီလည်းဖြည့်ရပြီးငါအစွဲတွေကလည်းကြောက်ပြင်းလာကြပါတယ်။နောက်ပါရမီတစ်ခုကတော့သီလပါရမီပါပဲ။ယောဂီတို့တရားပြည့်လို့ပြင်ပြန်သွားကြရင်ငါးပါးသီလကိုတော့ရူးအောင်စောင့်သိကြပါ။ ပြပနောကကြီးတဲ့မှာကတော့အချက်အခဲတွေအသာအဆီးတွေပိတ်များတာပါပဲ။သီလတွေကလည်းတစ်ခုပြီးတစ်ခုကျွေးနေကြတာကြီးပါပဲ။ဒီလိုတရားပတ်မှာလာနေတဲ့အခါမှာတော့ဓမ္မတော်ဝင်ခြင်းကြောင့်ကတကြောင်မင်းရဲ့၄နာရီ၄နာရီတွေကစပြီးည၉နာရီ၉နာရီခွဲအထိမအားမလိုက်ရအောင်တရားအလုပ်လုပ်နေကြရတာကတကြောင်ကြောင့်ဒီစိတ်ရဲ့အထင်းမှာတော့အင်မတန်စင်ကြယ်တဲ့အမြင့်အဆုံးတစ်ပတ်မှမရှိတဲ့အင်းနာနဲ့ငြင်းငြင်းနေနိုင်ကြပါတယ်။ဒါဟာသီလပါရမီကိုဖြည့်နေတာပါပဲ။ကိုယ့်ရဲ့နှုတ်ပိတ်စကားမပြောခြင်းဉာဏ်တတ်ဟာလေသီလတပါးကိုကောင်းကောင်းမြဲတာပေါ့။စကားပြောရဆိုရင်မပြောတဲ့စကားမဟုတ်ရင်လည်းနှုတ်သားစကားပြောခြင်းပြောမှုတွေလိမ့်မယ်။စကားသာပြီးပြောခြင်းလည်းပြောမှုတွေလိမ့်မယ်။စကားကိုလုံးဝမပြောဘူးဆိုတော့နှုတ်ဖို့ပြုံးလုံတဲ့ဒါဟာဘာမှမရှိနိုင်တော့ပါဘူး။တရားစကားမှာဆိုတော့သီလတွေပြတ်ဖို့ရအဖို့ရင်းတွေစိတ်မရှိကြပါဘူး။ဒါကြောင့်ယောဂီတို့ရဲ့သီလပါရမီကိုဖြစ်နိုင်တဲ့အဖို့ရင်းကောင်းကြီးပါပဲ။ဝိညာဉ်ပါရမီကတော့ခွန်အားတိုက်ဖို့ဖို့ရဖြစ်ပါတယ်။လူတွေဟာသာယေ၊တောက်ယေ၊ဉာဏ်ယေ၊ထိုင်ယေ၊လူ့ရဲ့သိက္ခာပေမှာတော့လူတိုင်းလူတွေပဲအားထုတ်ထုတ်ပြီးအလုံးလုံးနေကြရတာပါပဲ။ဒီလိုအားထုတ်ထုတ်တာဟာဝိညာဉ်ပါရမီထဲမှာမပါပါဘူး။ဤနေတာအမြင့်ကြီးတွေရှင်းအောင်အားထုတ်မှုဖြစ်တဲ့တရားအားထုတ်မှုကိုလုပ်မှာဝိညာဉ်ပါရမီဖြစ်ပါတယ်။အခုလိုတရားပတ်မှာဆိုရင်ယောဂီတို့ဟာဝိရိယပါရမီကိုဖြည့်ဖို့ရအင်မတန်ကောင်းတဲ့အခွင့်အရေးကြီးပါပဲ။ဝိညာဉ်ပါရမီကတော့ယောဂီကိုအိမ်မှာတရားနဲ့ပတ်သက်တဲ့စာပေတွေဖတ်တရားဟောတာတွေကိုနားထောင်ပြီးအိမ်နောက်အသိဉာဏ်မျိုးတော့ရကြပါတယ်။သုတမယ၊စိတ်တမယတို့ဉာဏ်တွေပေါ့။အခုလိုတရားကိုကိုယ်တိုင်သာရှင်းတော့ဘဝနာမယပညာရတာဖြစ်ပါလေ။ဒီမှာတရားထိုင်တာဟာတကယ်ကိုတိကိုတိမဲ့နဲ့ပညာပါရမီကိုဖြည့်နေကြတာပါပဲခန္တီပါရမီကတော့သိခံဖို့သိရှိဖို့ရောယူပြီးတရားလောက်နဲ့တရားလာထိုင်ကြတာဟာလွယ်တာမဟုတ်ပါဘူးသူများတွေကိုအနှောက်အယှက်မပြုမိအောင်ဒီမှန်ကလေးစိုက်ပြီးနေရပါတယ်ဒီသားထဲမှာတော့တယောက်ယောက်ကဆုံးသွလိုက်လို့နာချီလိုက်လို့အပံပြုတ်လိုက်တယ်ဆိုရင်ရောဂီတို့မှာအနှောက်အယှက်ဖြစ်ပြီးစိတ်ကြွတတ်ပါလေအပုဒ်စိတ်ကြွတောင်းမိတတ်ပါလေဤမှာတတိယပြီးအော်ငါဒီလိုလာတာဟာအပုဒ်ကိုကြွားဖို့မှမဟုတ်ဘူးဒီပုဂ္ဂိုလ်ဟာနေထိုင်မကောင်းလို့ဖြစ်မှာပဲလို့အောက်နေပြီးသူ့အပေါ်မှာအာဃာတစိတ်မထားပဲမေတ္တာကရုဏာစိတ်ကြွားလိုက်နေဆိုရင်ဒီဟာပေးနှခံလိုက်တဲ့စိတ်ကိုမျိုးသာဖြစ်ပါလေမပြီးတော့လေကိုအိမ်မှာမဟုတ်တော့ကိုစိတ်တိုက်ပြီးအားလုံးတော့မဖြစ်နိုင်ပါဘူးပေါ့အရှင်မပြေလာရင်လည်းအများကြီးပဲရှိပါတယ်ဒါတွေကိုသိခံပြီးစိတ်ရှိရှိထားတာဟာခံပြီးပါရမီဖြစ်နေတာပါပဲယောဂီတို့ရဲ့အတ္တဆိုငါဆိုနည်းနည်းနည်းလာပါလိမ့်မယ်သစ္စာပါရမီအမှန်တရားပေါ့ငါးပါးသီလဟာအမှန်တရားပါပဲဒါဒီနဲ့ပြည့်တဲ့တိမ်မြှင့်တဲ့အဆင့်တွေရှိပါသေးတယ်ဓမ္မလမ်းစဉ်ပေါ်မှာလမ်းသမ ्या ခြေလမ်းတွေဟာအမှန်တရားသစ္စာတရားကြီးညှိမှန်းပြီးလမ်းတာဖြစ်ပါတယ်။စိတ်ကြည့်ရင်လည်းတရားထိုင်လို့တရားမရနိုင်ပါဘူး။အမှန်တရားနဲ့အလုပ်လုပ်တဲ့အခါမှာတော့ရှင်းတဲ့အခါမှာတော့အဆုံးစုံတော့အမှန်တရားကိုရောက်ရမှာသိကြပါတယ်။ဓမ္မလမ်းကြောင်းရဲ့အပေါ်မှာစောက်တဲ့အလမ်းတိုင်းအလမ်းတိုင်းဟာအမှန်တရားတွေကြီးတဲ့ဖြစ်ရပါလိမ့်မယ်။ပထမအစပိုင်းမှာတော့ကံနဲ့အမှန်တရားတွေဖြစ်ပြီးတော့နောက်တစ်ပြေးပြေးတစ်ပြေးပြေးနဲ့ပုံမွေ့ပုံမွေ့လာပြီးနောက်ဆုံးအဆုံးစွန်တော့အခါကျတော့ပရမတ္တသစ္စာတရားကိုပြုကြပါလိမ့်မယ်။ယောဂီတို့နေ့စဉ်အချိန်ကြည့်တရားထိုင်နေတာဟာတရားဖြစ်နေကြတာဟာသစ္စာပါရမီကိုဖြစ်နေကြတာပဲဖြစ်ပါတယ်။အတိတ်ကပါရမီကတော့စိတ်ဆင်းသက်ချက်ခြားထားခြင်းဖြစ်ပါတယ်။ဒီပါရမီဟာအင်မတန်ပဲအရေးကြီးပါတယ်။အခုလေတည့်ရက်တရားနာထိုင်တာဟာအဋ္ဌံပါရမီဖြည့်ဖို့ရာအခွင့်အရေးကြီးပါတယ်။တရားပအတွင်းမှာသီလတွေကိုစုံစုံညံ့ညံ့စောင့်သိပါတယ်။တရားသခင်ရဲ့ဥပဒေစည်းကမ်းတွေကိုလည်းတစ်ပြေမသိမ့်လိုက်နာပါတယ်။သူ့ကိုယ်နဲ့ကောင်းကောင်း นุ่งนุ่งเพิ่งบาดเลยสก้ามาเปลี่ยนเนี่ยสูดูเลยเบื่อหน่าสก้าตะโค้งหามาเปลี่ยนบาดเลยเฮ้ยส่งเชื่อเจ็ดชาท้าเลยตั้งเลยเบื่อหน่าฟังเพิ่งบาดเลยมีเมื่อเจอกันดอกทาเรท้าโยกีเยอะได้ทางตาลมีอยู่เพื่อนหนึ่งให้ดีบาดเลยนาทีเราจะไม่รู้ต้องดูจะนายดีจะนายดีมียาดูมันย้อมไม่ช่วยเลยมันเลยมันช้าดีเลยได้ทางเนี่ยจะย้อมส่งทางบาดเลยมีทางเนี่ยเอ็มการเขาเนี่ยได้ทางตาลมีที่บูบาดเลยแต่มาหลังจากเนี่ยมันต้องฟังได้ยาวมาที่ได้ทางตาลมีก็เอ็มการยืดที่บาดเลยเอริคามาที่ได้ทางตาลมีดูต้องช่วยยามาที่บาดเลยนักวิทยาอนันต์ดูค่ะพยายามที่จะมีเด็กแต่ตรงนั้นมีหน้ามาโบดี้ไปเอามาทันทีเด้อพยายามมาคิดตรงนี้งานมาท่าดีที่มาท่าเด็กต้องทำท่าตรงนี้ก่อนเลยเพราะว่าดีก็ชื่อเจ้ามาเจอเด็กตามมีดีตามไม่ใช่เงี้ยเด้อแต่ไม่ได้เราทันทีมีส่วนเด้อคนน้ากันนะดีน้ากันนะดีรู้ผิดหลาเด้ออ๋อผู้แทงเงินมาคิดไปบาทเลยนักสคามะนักสคามะเลยเฉยๆแต่ได้มาเอาเงินมาไม่ให้บาทเลยเพราะว่าเพราะว่าดีกว่าซึ่งร้องหลายเดือนตามมีดีกว่าที่มาตั้งยิ่งต่างหายิ่งต่างยากมาที่ตายเลยการีว่าเยอะดีดูตัวเท่าอกดีที่เป็นทางการนี้เนี่ยเราดีเด้อเราจะคุยกับมิตรตามนี้ชื่อชื่อเงินไม่จริงที่ตายเลยมิตรมิตรคือจะไปลงเรียกเด้อเนื้อตัวจ้างอีกใจยาดาบาเลยจ้างงานดีเดียมาโยที่เราของดีดีเขาเปลือยสกาดีเดียมาโยตัดวานายอโปมามิตรท่าจะบ้ามิตรท่าจะบ้าสุดาฮะอันนี้ได้ตานี่จะบ้าดีดูดูฮะอโปยาส่งเนี่ยโดมิตรท่าจะบ้าดีสุดีเนี่ยติดลิงาโดมิตรมาท่าหันจะบ้าดีมิตรกันเลยติดลิงาที่โปลาเดมิตรกันมาส่งดอกบ้าดีจะดูสิบ้าดีมิตรสิฮะลิงาที่โปลาดีจะเกลือชื่อสิ่งตั้งชื่อเลยสิเนี่ยโดแต่หามิตรตาลมีได้คุณรู้ตัวเยตยาบันลาบีอาตุเกะขามาเสกุตังชื่อเอาที่เหลือจะอันนี้ดีดีที่ไม่งั้นอยากเสียเอาก็เยกินดีเด้อนั่นแหละค่ะแต่เยี่ยมเราเกณฑ์นี่มามิตรตาลมิตรภาวนาที่ยังได้ยาบาลีนี่มิตรหาชื่อเสียงดีเด้อถ้าอันนั้นเราบอกว่ามันย้อนเรื่องแบบมิตรที่ยาบาลีนี่มันไม่เป็นมิตรหาแต่นั่นด้วยตัวบาดเองอัปยาอันนั้นบาดเวมามันโยนเล่นบาดเองผู้เกิดทุกข์ยากมาคุณผู้เกิดเราโชคดีอันโลชิหนึ่งเองมาเข้าเรียนเลยเจตนาวันนั้นสุดีต้องเวียนมาแต่ผู้เรียนยากมากลูกเราโชคดีลงเลยเด็กคนนี้นี่ฮะฮะชื่อเสียงเจตนาไม่เข้าบาดเองอันนี้ส่งไปบ้านในบาดีนี่เลยบาดเองมิตรมาเลยแต่คุณผู้เกิดยอมนั่งที่อาจารย์อาจารย์ชื่อเลยส่วนหนึ่งเนาะแต่หาสิ่งเจริญมิตรไม่ค่อยจบแบบนี้มิตรหาแต่ล้างตัวบ้างก็ได้เป็นอันนี้ตีธรรมะบ้างอายุธรรมะไม่ค่อยแบบนี้มันเนี่ยค่ะมิตรภาวนาโว้เช่นต้องจะมาโว้อ่ะคุณโว้ตีว่าแบบนี้นะคะมิตรบารมีความน่าเอาไม่ต้องมีได้เลยที่ป่าเลยอุปถัมภ์บารมีก็เนาะสิ่งที่ไม่มีชื่อเลยนะที่ป่าเลยประมาณนั้นไม่ได้เป็นอะไรเลยสิ่งที่ท่าดาที่ป่าเลยเยอะจริงๆฮะแต่ยังชื่อแบบจะสมาไม่มาคันท้องเลยไม่ตรงเลยน่าจะจังๆเลยทุกข์เวทนาดีดูคันท้องใจอะไรอาจจะต้องอยากให้มันหลุดเลยเนี่ยดารีฮะอันนี้ตาดีเลยคือดูแล้วมันไม่จะบาปุ้งลูกสิ่งที่เต็มมือที่อุปถัมภ์เนี่ยมีจะบาปเลยมาตั้งใจแล้วคันท้องเลยตรงเลยกายเวทต้องเด็ดเป็นเวทนาทุกขเวทนาดีกูขันธ์ห้าอย่างโดเลยดีเลยบาเบตัวเล่นนิสัยบาเบลูกอุปการเนี่ยชื่อจะบาเบทุกขเลยมโหทุกขเลยมโหฌานี่คิดเด็ดอาทุกขะอาทุกขเวทนาดีที่จะอย่างโดเลยนิสัยอันนิสัยบาเบแล้วลูกที่จงเด็ดที่จงยาที่จงยาต้องอย่างนี้มันเลยเด็ดอุปการบาเบมีดีกูว่าบุญอย่างที่บาเบมองส่งหาการดูฐานะบารมีบาเร่ที่ตั้งสุเจจินประการที่ยากความยากจนดูผิดบาเร่ดูวิจารณ์ดูอิจฉาอิมตาเยี่ยดีเลยอิมตาในกองเลยเยี่ยจินตุกบาเร่ที่ยากท่องดูดีอันนี้เนี่ยวันละชาวพุทธี ရှာဖွေရေးအတွက်အလုပ်ကိုတိုးတိုးဆောင်းဆောင်းလုပ်ပြီးငွေငွေရှာကြရပါတယ်။ပိုက်ဆံရှာလို့ရလာတော့မာနတက်လာတတ်ကြပါတယ်။ငါရှာလို့ရတဲ့ပိုက်ဆံငါစိုးစားမှုကြောင့်ငါဉာဏ်ပညာကြောင့်ငါစွမ်းအားကြောင့်ငါအင်တန်တော်တဲ့လူတွေငါငွေတွေဒီလောက်ရှာနိုင်ခွင့်နိုင်တယ်။သူများတွေငါလိုမလုပ်နိုင်မပိုင်နိုင်ကြဘူးလို့အစရှိသဖြင့်ဖြစ်ပေါ်လာတတ်ကြပါလေ။ငါဆိုတဲ့အတ္တမနကထောက်ပြပြလာပြီးသံတရာကလွတ်မြောက်ရေးနဲ့ဖြေလာတန့်ကျင်တဲ့ကိုဆက်လက်သွားနေတတ်ပါလေ။ဒီတော့ဒီလိုမနမထောက်ပြအောင်ငါတလုံးမဖြစ်အောင်ပညာရှိကြီးတွေကကြိုးစားနောက်ကျခဲ့ပါလေ။ယောဂီတို့ငွေရှာကြတဲ့အခါမှာငါဒီငွေကိုရှာတာဟာငါအပြစ်သာမဟုတ်သူများတွေအပြည့်နဲ့ပါပါတယ်။ငါရှာလို့ရတဲ့ငွေရဲ့ဒိုင်းတကဟာသူများကောင်းစားရေးအတွက်ဘာရပါပြီနဲ့လို့ဆိုပါတယ်။ငါဆိုတဲ့အတ္တဆွဲနဲ့မာနဟာတစ်ပြေးပြေးပြတ်ကျော်သွားတာလိမ့်မယ်။နောက်ပြီးကိုယ်ရှာတဲ့ငွေတွေကသူများတွေအတွက်ရရရရပြန်ပန်းလိုက်မယ်ဆိုရင်ဒီကောင်ပေါင်းချာကြည့်တဲ့စိတ်မာနစိတ်အတ္တဆွဲတွေကလွတ်လာပြီးစိတ်ချမ်းသာပျော်ရွှင်မှုတွေကိုလည်းရနိုင်ပါလိမ့်မယ်။ဒီလိုစိတ်ချမ်းသာစွာနဲ့တရားတရားစေတနာတရားများစွာနဲ့စိတ်ချမ်းပူဇော်လိုက်တဲ့ဒါနမျိုးတွေဟာအနာဂတ်ကာလမှာမိမိအတွက်ပုံမှန်ချမ်းသာစုခဖြစ်เสียစိတ်ဥစ္စာပြောပွားเสียလည်းဖြစ်လာပါလိမ့်မယ်။ဒါဟာသဘာဝဓမ္မပါပဲ။ပူဇော်တဲ့အခါမှာပြောခြင်းဝါခြင်းနဲ့စိတ်မာနစိတ်နဲ့ငါဒီလောက်တောင်းပြလိုက်တာပဲ။ငါအများဆုံးပြလိုက်တာပဲလို့အောင်းမေးမိလိုက်ရင်တော့ဒါဟာစိတ်မပန့်တဲ့အမှုဖြစ်သွားပါလေ။ဒါအလားအလာဘယ်မှမမြင်နိုင်ပါဘူး။ပညာကောင်းစားပြီးတက်တက်ပဲစေတနာပန်းပန်းပဲနဲ့ပြလိုက်တဲ့ဆိုရင်တော့အမတန်ကောင်းတဲ့ဒါနပါရမီပါပဲ။အခုလိုတရားတော်ဝင်ကြီးစေရက်ရှိတဲ့အခါမှာစိတ်ကလည်းတော်တော်လေးစဉ်းကျဉ်နေပြီးသူများတွေအပေါ်မှာမေတ္တာကရုဏာတွေပွားနေတဲ့အခါမှာအော်လောကကြီးမှာဒုက္ခတွေအရှိနေပါလား။လူတွေပို့ပို့ပြီးများတဲ့များများဒုက္ခဆင်းရဲကလွတ်ကျင်းကြပါစေ။ငါစိတ်ချမ်းသာတယ်လို့ငါစိတ်အေးချမ်းတယ်လို့တခါတတစိတ်ရှိတယ်လို့သူများတွေလည်းစိတ်အေးချမ်းကြပါစေ။ချမ်းသာကြပါစေ။တခါတတရှိကြပါစေ။ငါတရားဓမ္မကိုရတယ်လို့သူများတွေလည်းရနိုင်ကြပါစေ။ငါစီးတယ်ဥစ္စာငါမှရှိတဲ့ပစ္စည်းတွေကိုသူများတွေနဲ့ဝေမျှနိုင်ပါစေ။သူများတွေအတွက်ကိုဘယ်လိုအလုပ်မျိုးဖြစ်ဖြစ်ငါအဖို့ထားပေးနိုင်ပါစေ။ကိုယ်ကစမပေးနိုင်ကြပါစေလို့နားလည်ဖို့နဲ့ဒါနဖြစ်ခြင်းဟာဖြင့်အမတန်ထွက်ရတဲ့ဒါနပါရမီပါပဲ။တရားတစ်ခါမှဒါနဖြစ်တဲ့အခါမှာတော့ငါဒီမှာတရားရတယ်လို့တရားကျင့်တယ်လို့သူများတွေလည်းတရားကျင့်နိုင်ကြပါစေဆိုတဲ့စေတနာနဲ့သူများတောင်းကျိုးကိုလူနာကြည့်ဒါအလားအလာကိုမှမျှော်လင့်ချက်မထားဘဲပူလန်းရင်တော့ဒါဟာအင်မတန်တန်ဖိုးရှိတဲ့အင်မတန်ကောင်းတဲ့ဒါနပါရမီဖြည့်ခြင်းပါပဲအခုလိုတရားစခန်းမှာတရားကျင့်ကြတာဟာပါရမီ7ပါးလုံးကိုနည်းနည်းချင်းနည်းနည်းချင်းဖြည့်ဖို့အဆင့်ကောင်းပါပဲတရားလိပ်ပါမှာတရားပေါက်ရင်းကျင်မှာသင်ပေးနေတဲ့ကမ္မထာနီးနီးလိုက်ရသည်ဒီအချင်းတရားတွေအဖြစ်အရေးတွေကိုအသုံးပြုကြပြီးနောက်ဆုံးပန်းတိုင်ကိုရောက်တဲ့အထိပါရမီမျိုးကိုဖြည့်ကြပါတရားဟာဘဝတစ်လျှောက်လုံးမှာဖြစ်ပေါ်လာသမျှဒုက္ခတွေကလွတ်မြောက်ဖို့ရာဖြစ်ပါတယ်တရားရှိမှာတရားရှိမှသာဘဝမှာပျော်ရွှင်မှုတကယ့်အေးချမ်းမှုတကယ့်သဟာသကရှိမှုတွေဖြစ်နိုင်ပါလိမ့်မယ်။ဘဝရဲ့ဆင်းရဲတွေကလွတ်မြောက်အောင်ကြိုးစားကြပါ။မိမိတူအတွက်ကမဟုတ်ဘဲသူများတွေအတွက်လည်းဖြစ်ပါလေ။ဘဝပဝန်းလုံးမှာဒုက္ခတွေဆွမ်းမုန်းနေပါလေ။လူသားတွေပုံပုံများများဒုက္ခတွေကလွတ်မြောက်ကြပါစေ။တရားဓမ္မနဲ့ဖြစ်ဝင်ကြပြီစိတ်တွေဆန့်ရှင်းစင်ကြယ်နိုင်ကြပါစေဆိုတဲ့စိတ်မျိုးနဲ့အေးချမ်းစွာတရားမျှတစွာမိဘအောင်ကျေးဇူးကြပါ ဒီလိုဆိုရင်တော့ကိုယ်အကျိုးသူ့အကျိုးတစ်မျိုးစလုံးအတွက်အကျိုးခံစားကြရပါလိမ့်မယ်အားလုံးကုန်သောတတဝါတွေကြည့်လို့တာအမြင့်အကျိုးတွေကမကင်းကြပါစေမကင်းကြပါစေဒုက္ခဆင်းရဲတွေကမကင်းကြပါစေမကင်းကြပါစေချမ်းသာကြပါစေအင်းငင်းကြပါစေတံတရာဝတ်ဆင်းရဲမှာမကင်းကြပါစေမကင်းကြပါစေဘဝတုသဗ္ဗမင်္ဂလံဟပိန်ကုံတောမင်္ဂလာသည်ဖြစ်ပါစေတည်း